Welcome to the Voice of America in Burmese.
Taya chamye de mingla mne khin phit ba si tada shin myang khmyar. VOA American tan ye 2023 khu ne September 3 ye tinin ngwe ni mne khin myama bai season ni ko American pi daw su Washington DC myo daw ga ni line to meter 2440 51 ne line lat meter 190 pyin VOA ye website Facebook YouTube ne sa myan na re ga ni dai yai tin set pe ni ba bi. Chano wa nyin jan yi ba khu mne khin season ni ko taw yu tin set twa ma phit ba de.
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုငင်းချမ်းအေးနဲ့ပဲအတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာအာဆီယံလက်တဦးစီးချုပ်များအစည်းအဝေးကျင်းပမှာကိုလူ့အခွင့်အရေးအဖွဲ့ကကန့်ကွက်လိုက်ပါတယ်မြန်မာနိုင်ငံရေးမှာပါဝင်ဆောင်ရွက်ခဲ့ပြုတဲ့ American လွတ်တော်မတ်ဘေးရစ်ချဆန်ကွယ်လွန်သွားပါပြီတရုတ်ရဲ့ကဘာပတ်လမ်းစီမံကိန်းကနေအီတလီနှုတ်ထွက်မဲ့အလားအလာရှိနေပါတယ်ပိုယန်မင်းကြီးကိုဖူးတွဲဖို့တရုတ်ကက်သလစ်ဝင်တချို့မွန်ဂိုလီးယားကိုတွားရောက်ကြပါတယ်အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါဗျာဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူနားဆင်ရမှာတခုကတော့
ပြပါပါတယ်သူတို့မှာနိုင်ငံသားအရင်ကအလုံးဝကိုရှားပါသွားပြီနော်ဒီဘက်ကပိတ်ဆို့တာတွေရောနောက်သူတို့ကွန်ထရိုးလုပ်မှုမရှိတာဟုတ်ပေါ့ဗျာအများကြီးပေါ့နော
်ရောမယ်ဆိုတော့နိုင်ငံသားဝင်လွှဲလုပ်သူတချို့ကိုစစ်ကောင်စီကဖမ်းဆီးခဲ့တဲ့မြမငွေချေးဈေးကွက်အကြောင်းဆွေးနွေးသုံးသပ်ချက်အပြည့်အစုံမှာဆက်လက်နားဆင်ရပါမယ်။ဒါ့အပြင်စစ်နိုင်ငံပိတ်ဆို့ခံနေရတဲ့နာဂဒေတာအကြောင်းစံစည်းတွေအဆမတန်မြင့်တက်နေတာပါဝင်လျက်ဆက်ပြိုးရေးသတင်းတွေတခါနိုင်ငံရေးနဲ့လက်တွေ့အလုပ်ဖြစ်ရေးအယူဆသုံးသပ်ချက်အာရှနိုင်ငံရေးအကြောင်းဥဒုရာသီနဲ့နာဂတ်ကဘာအစီအစဉ်တွေစတာတွေကိုလည်းနောက်ပိုင်းမှာပြည့်ပြည့်စုံစုံတင်ဆက်သွားဖို့ပြင်ဆင်ထားပါတယ်။ goom.manekin မှာထိတ်တန့်ရောက်သတင်းတွေတွေကိုကိုစော်မိုးကျော်ကပြောပြပေးပါဦးခင်ဗျာ။
လာမယ့်စက်တင်ဘာလ12ရက်နေ့ကနေ15ရက်နေ့အထိမြန်မာနိုင်ငံနေပြည်တော်မှာအာဆီယံလက်တက်ဦးစီးချုပ်များဆွေးနွေးပွဲကိုကျင်းပဖို့အာဆီယံရဲ့ဆုံးဖြတ်ချက်ဟာစစ်ရာဇဝတ်မှုကျူးလွန်နေတာကိုအားပေးအားမြောက်ပြုရာကြတယ်လို့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ဖြစ်တဲ့ Justice for Myanmar အဖွဲ့ကဝေဖန်ကန့်ကွက်လိုက်ပါတယ်မြန်မာနိုင်ငံမှာပြုလုပ်မဲ့လက်တက်ဦးစီးချုပ်များအစည်းအဝေးကိုမြန်မာလက်တက်ဦးစီးချုပ်ဗိုလ်ချုပ်ကြီးထွန်းအောင်ကတဘာပတိအဖြစ်ဆောင်ရွက်မှာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်အရသာပြည်သူတွေကိုလေကြောင်းကနေအပြင်းထန်တိုက်ခိုက်နေတဲ့အတွက်ထောင်ထဲချီတဲ့အရသာတွေတည်ဆုံးခဲ့ပြီးဖြစ်တယ်လို့ဒီလူ့အခွင့်အရေးအဖွဲ့ကပြောဆိုထားပါတယ်။အာဆီယံရဲ့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုဟာစစ်ရာဇဝတ်မှုကျူးလွန်နေသူတွေကိုတရားဝင်အသိအမှတ်ပြုရာကြတယ်လို့အားပေးအားမြောက်ပြုရာကြတယ်လို့လဲ Justice for Myanmar အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရတနာမောင်ကပြောဆိုပါတယ်။လက်နက်ကန်ပဋိပက္ခဖြစ်ပွားရနေရတဲ့အထောက်အထားမှတ်တမ်းပြုစုရေးအဖွဲ့ဖြစ်တဲ့ ACLED အဖွဲ့ရဲ့မှတ်တမ်းနေအရ2022ခုနှစ် January လကနေ2023ခုနှစ် July လအတွင်းလက်တက်ဦးစီးချုပ်ဗိုလ်ချုပ်ထွန်းအောင်ရဲ့အမိန့်နဲ့လေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း930ကျော်ပြုလုပ်ခဲ့ပြီးအရသာထောင်ထဲချီတည်ဆုံခဲ့ရတယ်လို့ဖော်ပြထားပါတယ်WIWM အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းမြန်မာအာဏာသိမ်းစစ်ကောင်စီဟာအရသားတွေကိုပြစ်မှတ်ထားပြီးလေကြောင်းကတိုက်ခိုက်နေကြောင်းနဲ့စစ်ရာဇဝတ်မှုမြောက်တဲ့အထောက်အထားတွေအခိုင်အမာရှိတယ်လို့ပြောဆိုထားပါတယ်
။မြမရေးဆောင်ရွက်ခဲ့သူအမေရိကန်လွှတ်တော်အမှောင်လွှတ်တော်အမတ်ဟောင်းဘီလ်ရစ်ချဆန်ဟာအသက်85နှစ်အရွယ်မှာကွယ်လွန်သွားပါတယ်။သူဟာ1999ခုနှစ်နောက်ပိုင်းမြမပြည်ကိုလာရောက်ဖူးပြီးဒေါက်ဆန်ဆူဂျီနဲ့ရောစစ်ဘိုလ်ချုပ်တွေနဲ့ပါတွေ့ဆုံခဲ့သူဖြစ်ပါတယ်။စစ်တပ်ကအာဏာထပ်သိမ်းခဲ့တဲ့2021ခုနှစ်မှာလည်းမြန်မာပြည်ကိုတွားရောက်ခဲ့ပြီးအာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တာပ
ါ I think there was a certain amount of trust between myself and the commanding general
စစ်ကောင်စီနဲ့ကျွန်တော်ကြာမှာအတိုင်းအတာတစ်ခုထိနားလည်မှုရှိပြီးအပြန်အလှန်လေးလေးဆက်စားလဲဆက်ဆံခဲ့ကြပါတယ်စစ်ဆိုးအနေနဲ့အကူအညီလိုနေတဲ့မြန်မာပြည်သူ55သန်းအတွက်အစားအစာနဲ့ COVID ကာဝယ်ဆေးတွေပေးနိုင်ရေးကုလသမဂ္ဂနဲ့လက်တွဲပြီးနီလန်းရှာဖို့ကျွန်တော်သူ့ကိုပြောခဲ့ပါတယ်ဒါအထွတ်မှုတစုံတရာနဲ့လမ်းပွင့်သွားစေတဲ့ခီးစဉ်ဖြစ်တယ်လို့သူ့ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီး2021ခုနှစ်နိုဝင်ဘာလကရစ်ချဆန်ကပြောခဲ့ပူပါတယ်။အဲ့ဒီခီးစဉ်ကြောင့်စစ်ကောင်စီကိုတရားဝင်မှုရအောင်ကူညီရရောက်တယ်လို့အဲ့တုန်းကသူ့ကိုဝေဖန်ခဲ့ကြပေမဲ့ရစ်ချဆန်ကတော့ဒါဟာလူဒုက္ခရောက်နေတဲ့လူတွေကိုကူညီနိုင်ဖို့သွားတာလို့ပြန်လည်ဖြေရှင်းပူပါတယ်။အဲ့ဒီတော့ကအကူအညီပေးကိစ္စတွေတွတ်တက်မှုရှိလာခဲ့ရင်နောက်ပိုင်းမှာတခြားအရေးကြီးကိစ္စတွေဆွေးနွေးဖို့နောက်ထပ်မြန်မာပြည်ကိုလာမယ်လို့လည်းပြောခဲ့ပူပါတယ်။အဲ့ဒီခီးစဉ်တွင်သူ့ရဲ့တောင်းဆိုချက်ကြောင့်ဖန်စီခံနေရတဲ့ Richardson Center မြန်မာပြည်ဝန်တန်းအမျိုးသမီးတူကိုစစ်ကောင်းဆောင်ကချက်ချင်းလွှတ်ပေးခဲ့တယ်လို့အဲ့ဒီခီးစဉ်အပြီးမှာလဲစစ်တပ်ကဖမ်းထားတဲ့ Frontier မြန်မာသတင်းဌာနရဲ့ Editor တူဖြစ်တဲ့ American နိုင်ငံသား Danny Fenster ကိုပြန်လည်လွတ်မြောက်အောင် Richardson ကကူညီခဲ့ပူးပါတယ် Richardson ဟာ Iraq အာဏာရှင် Saddam Hussein အပါအဝင် American ရဲ့ရန်သူအဖြစ်သတ်မှတ်ခံရသူတွေနဲ့ညှိနှိုင်းခဲ့ပြီးလူဆိုးလူမိုက်တွေအတွက်အလွတ်တဘောလက်ထောက်တွေးမှုလို့သူ့ကိုယ်သူညွှန်းဆိုခဲ့ပူးသူပါ မြောက်ကိုရီးယား၊အီရတ်၊ကျူဘာ၊ဆူဒန်မှာဖန်ခံရတဲ့တစ်စက္ကန့်တွင်အမေရိကန်စစ်မှုထမ်းတွေလွတ်မြောက်ရေးလဲဆောင်ရွက်ခဲ့သူဖြစ်ပါတယ
်။တရုတ်ရဲ့ကမ္ဘာပတ်ကုန်သွယ်ရေးလမ်းကြောင်းအစီအစဉ်ဖြစ်တဲ့ Belt and Road အစီအစဉ်မှာအီတလီရဲ့ပါဝင်ရင်းနှီးမြှုပ်နှံမှုဟာအငင်းပွားဝဲဖြစ်နေပြီးအီတလီမျှော်လင့်ထားသလိုဖြစ်မလာဘူးလို့တရုတ်ပြည်ကမကြမီတွားရောက်တော့မဲ့အီတလီနိုင်ငံသားရဲ့ဝန်ကြီးအန်တိုနီယိုတူချာနီကစနေနေ့ကပြောဆိုခဲ့ပါတယ်။အီတလီမှာတရုတ်ရဲ့ကမ္ဘာပတ်ကုန်သွယ်ရေးလမ်းကြောင်းအစီအစဉ်ကိုလက်ခံပါဝင်ထားတဲ့တခုတည်းသော G7 စက်မှုဖွံ့ဖြိုးပြီးနိုင်ငံဖြစ်ပါတယ်2019ခုနှစ်မှာလက်ခံပါဝင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုအခါအီတလီကပြန်လည်နှုတ်ထွက်ဖို့စဉ်းစားနေတယ်လို့ဆိုပါတယ်။တရုတ်နဲ့နီနီကကဆက်ဆံလှုပ်ဆောင်လို့ပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့တင်ပို့ကုန်တွေနဲ့ပတ်သက်လို့လည်းပြန်လည်သုံးသပ်ရပါမယ်လို့အီတလီနိုင်ငံသားရဲ့ဝန်ကြီးကစီးပွားရေးညီလာခံတစ်ခုမှပြောဆိုခဲ့ပါတယ်2022ခုနှစ်ကအီတလီကနေတရုတ်ကိုတင်ပို့ကုန်ဟာအမေရိကန်ဒေါ်လာ18 billion ပို့ရှိခဲ့ပါတယ်ဒါပေမဲ့အခြားတစ်ဖက်မှာတော့ပြင်သစ်က23 billion ရှိပြီးဂျာမနီက115 billion ကျော်ရှိပါတယ်အီတလီနိုင်ငံသားရဲ့ဝန်ကြီးဟာတနင်္ဂနွေနေ့ကနေအင်္ဂါနေ့အထိတရုတ်ပြည်ကိုသွားရောက်မှာဖြစ်ပါတယ်လာမယ့်အောက်တိုဘာလမှာလည်းအီတလီဝန်ကြီးချုပ်တရုတ်ပြည်ကိုသွားရောက်ဖို့ရှိပါတယ်။အီတလီဟာတရုတ်ကမ္ဘာပတ်လမ်းကြောင်းအစီအစဉ်ကနေနှုတ်ထွက်ဖို့တရုတ်အာဏာပိုင်နေနဲ့မူသဘောအရသဘောတူထားလောက်ပြီလို့အီတလီဗန္နာရေးဝန်ကြီးဌာနစီးပွားရေးအရာရှိဟောင်းကပြောဆိုပါတယ်
။မွန်ဂိုလီးယားနိုင်ငံမြို့တော်ဦးလန်ဘာတောကိုရောက်နေတဲ့ပုတ်ဟမ်မင်းကြီးဖရန်စစ်ကိုတရားဝင်ကြိုဆိုတဲ့အခမ်းအနားတစ်ခုစနေနေ့ကကျင်းပမှာတရုတ်နိုင်ငံအလံဝေရမ်းပြီးကြိုဆိုခဲ့ကြတဲ့တရုတ်နိုင်ငံကလာတဲ့ကက်သလစ်ဘာသာဝင်အနည်းကိုလည်းတွေ့မြင်ခဲ့ရပါတယ်။တရုတ်ပြည်မကြီးကလာသူတွေကပုတ်ဟမ်မင်းကြီးကိုဖူးတွေ့ရလို့ဝမ်းမြောက်ကြောင်းရိုက်တာသတင်းဌာနကိုပြောပါတယ်။ဗာတီကန်နန်းတော်ကတရုတ်ပြည်မကြီးနဲ့တန်တမန်အဆက်အသွယ်မရှိဘဲထိုင်ဝမ်ကိုပဲအသိမှတ်ပြုထားတာပါ။တရုတ်ပြည်မလည်းအစိုးရကြောထောက်နောက်ခံပြုထားတဲ့တရားဝင်ဖျားကြောင်းနေနဲ့ပုတ်ဟမ်မင်းကိုသစ္စာခံတဲ့မြေအောက်မှာလျှို့ဝှက်လှုပ်ရှားကြတဲ့ဘာသာဝင်တွေကွဲပြားနေတာပါ။မွန်ဂိုလီးယားမှာကက်သလစ်ဘာသာဝင်1000+ လောက်ပဲရှိပေမဲ့တရုတ်နိုင်ငံနဲ့ကက်လျက်ရှိနေလို့အဲဒီကတန်းနဲ့ချီတဲ့ဘာသာဝင်တွေရဲ့အခွင့်အရေးကာကွယ်ဖို့လိုလားတဲ့ရိုမန်ကက်သလစ်ကျောင်းတော်အတွက်မွန်ဂိုလီးယားကမဟာဗျူဟာရအရေးပါနေတာဖြစ်ပါတယ်။အသက်တော် 86 နှစ်ရှိပြီဖြစ်တဲ့ပုတ်ဟမ်မင်းကြီးဟာမွန်ဂိုလီးယားကိုတောက်ကြနေရရောက်ရှိနေတာပါတရုတ်နိုင်ငံပါဝင်ခီးစဉ်တယောက်လင်းပြန်တန်းလာတဲ့နိုင်ငံအသီးသီးရခေါင်းဆောင်တွေကိုပုတ်ဟမ်မင်းကြီးကနှုတ်ခွန်းဆက်စကားပြောကြရမှာလဲတရုတ်ပြည်ကြီးတာယာဝါပြောဖို့နဲ့တရုတ်ပြည်သူအားလုံးအတွက်စုမုံကောင်းတောင်းပေးကြောင်းမိန့်ကြားခဲ့ပါတယ်ခင်ဗျာ
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 8.13 MHz လိုင်းဒိုမီတာ52 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တနင်္ဂနွေနေ့မနက်ဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရုရှားတပ်တွေကိုတံပြားထိုးစစ်ဆင်နေတဲ့ယူကရိန်းတပ်တွေဟာရှေ့ကိုတဖြည်းဖြည်းဆက်တိုးတိုက်ခိုက်နိုင်တယ်လို့ယူကရိန်းသမ္မတဇာလင်စကီးကစနေနေ့တုန်းကပြောဆိုလိုက်ပြီးယူကရိန်းရဲ့တံပြားထိုးစစ်အပေါ်အနောက်နိုင်ငံတွေရဲ့ဝေဖန်မှုကိုတုံ့ပြန်ပြောဆိုလိုက်ပါတယ်။ဘယ်သူတွေကဘာပဲပြောနေနေယူကရိန်းတပ်တွေရှေ့ကိုဆက်တိုးတိုက်နိုင်တယ်လို့ယူကရိန်းသမ္မတက Telegram မှာရေးသားခဲ့ပါတယ်။အမေရိကန်ကယူကရိန်းတံပြားထိုးစစ်နှေးကွင်းနေတဲ့အပေါ်စိုးရိမ်မှုတွေရှိနေပြီးယူကရိန်းရဲ့3လကြာတံပြားထိုးစစ်ရဲ့မဟာဗျူဟာနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကမေကွန်ထုတ်လာချိန်မှာယူကရိန်းသမ္မတကသူတို့ရဲ့တံပြန်ထိုးစစ်နဲ့ပတ်သက်ပြီးခုခံပြောဆိုလိုက်တာဖြစ်ပါတယ်။ယူကရိန်းဟာဒါဇင်နဲ့ချီတဲ့ကြီးရွာတချို့ကိုပြန်လည်သိမ်းပိုက်နိုင်ပေမဲ့အဓိကကျတဲ့နယ်မြေတွေကိုပြန်လည်သိမ်းယူနိုင်ခြင်းမရှိသေးပါဘူး။ရုရှားရဲ့မရေမတွက်နိုင်လောက်တဲ့မိုင်းကွင်းတွေနဲ့အထက်ထက်ခန်းစစ်စီးတဲ့ကြောင့်ယူကရိန်းရဲ့တံပြန်ထိုးစစ်ဟာကြန့်ကြာနေတာဖြစ်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ကာပီကတော့ယူကရိန်းရဲ့ထိုးစစ်အပေါ်ရုရှားကတုံ့ပြန်လာနိုင်တဲ့အခြေအနေတွေရှိနေပေမဲ့ယူကရိန်းတံပြန်ထိုးစစ်ဟာတောင်ပိုင်းဇီပိုရီရီရှားဒေသမှာတည်တာတဲ့တိုးတက်မှုတွေရှိတယ်လို့ပြီးခဲ့တဲ့တောက်ကြနေ့တုန်းကတော့ပြောဆိုခဲ့ပါတယ်ခင်ဗျာ
။အီရန်ဆိုရကဖမ်းဆီးထားတဲ့သေဆုံးသွားတဲ့ဆန္ဒပြသမားဂျာဗက်ရူဟီကိုသူ့မွေးရမြေမှာမြုပ်နှံခဲ့ပေမဲ့သေဆုံးရတဲ့အကြောင်းရင်းကိုရှင်းလင်းလင်းမသိရသေးကြောင်းအီရန်ကလူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။ရူဟီရဲ့ဇာပနာကိုအစိုးရတာဝန်ရှိသူတွေရှေ့မှောက်မှာလုတ်ခဲ့ရတဲ့ဆိုပါတယ်ရူရီဟာပြီးခဲ့တဲ့အင်္ဂါနေ့ဩဂတ်31တုန်းကပသင်းငါးဘွေရအနေထားနဲ့ကွယ်လွန်သွားကြောင်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကပြောပါတယ်သူကို2022စက်တင်ဘာမှာအီရန်ကဆန္ဒပြမှုတွေအတွင်းဖမ်းဆီးခံရပြီးနောက်မှာလည်းညှဉ်းပန်းနှိပ်စက်ခံရတဲ့ဆိုပါတယ်တရားဝင်စစ်မှတ်တမ်းတွေမှာတော့ရိုဟီသေဆုံးသွားခြင်းအကြောင်းရင်းကိုနှလုံးရချင်းကြောင့်လို့ဖော်ပြထားကြောင်းအီရန်လူခွင့်ရေးအဖွဲ့ကစနေနေ့ကပြောပါတယ်ဒါပေမဲ့အီရန် Islamic တော်လှန်ရေးအဆောင်တပ်ကတာဝန်ရှိသူတွေကနှုတ်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ လေသိန်းလုံးဖြတ်တယ်လို့ကြေညာခဲ့ပြီးထောင်ကထုတ်ပြန်ချက်မှာတော့ဥကောင်းအတွင်းဒဏ်ရာနဲ့သေဆုံးခဲ့ကြောင်းဖော်ပြထားပါတယ်။ကျန်သာပရိနေကထောင်ထုတ်ပြန်ချက်မှာဥကောင်းပြင်းထန်ဒဏ်ရာကြောင့်ဆေးရုံပို့ပြီးဆေးကုသမှုခံယူခဲ့ပေမဲ့သေဆုံးသွားတယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။တနင်္ဂနွေနေ့မနေ့ထိတ်တန်းအောင်သတင်းတွေကိုကိုစောမိုးကျော်နဲ့အတူကြီးညာပေးကြတာဖြစ်ပါတယ် VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို bambis.voenews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းမှာဖမ်းယူနှဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေမတင်ဆက်မိမှာပထမဆုံးအဖမ်းဆီးတွေဖြစ်ခဲ့တဲ့ပြည်တွင်းနိုင်ငံသားငွေဈေးတစ်ခွက်အကြောင်းမင်းမြတ်တုံးသက်ချက်နဲ့စတင်ပါမယ် online လူမှုဆာမျက်နှာကနေနိုင်ငံသားငွေလဲပေးနေသူတွေကိုတရားဝင်လုတ်ကန်သူအဖြစ်ဒီတစ်ပတ်ထဲဖမ်းဆီးခဲ့ကြောင်းမြန်မာဘိုးဘဏ်ကနေထုတ်ပြန်တာကနိုင်ငံသားအရန်ငွေနှဲလာတာကိုပြတာလို့သုံးသပ်နေကြပါတယ်ဘောဘန်နေနဲ့နိုင်ငံငွေထိန်းထားနိုင်အောင်ငွေလဲနှုန်းကိုကန့်သတ်ခဲ့တာကြောင့်သာအခုလိုတရားမဝင်ဈေးကွက်ပေါ်လာတာဖြစ်ပြီးဒီဖန်ဆီးတဲ့နီးနဲ့ဖြည့်ရှင်းတော့စီးပွားရေးဈေးကွက်ပြတ်တဲ့အထိပုံမဆိုးလာနိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်စစ်ကောင်းဆောင်ဟာကုန်စည်နှုန်းတက်အောင်ဈေးကစားသူနဲ့တရားမဝင်ငွေကြေးလုပ်ငန်းလုပ်သူတွေကိုအရေးယူမယ်လို့အရင်ဘက်ကပြောပြီးမှဖြစ်လာတဲ့ဒီဖန်ဆီးမှုကနေဘလို့ဈေးကွက်ပြတ်တဲ့အထိဖြစ်လာနိုင်လဲဆိုတာကိုဦးဝင်းမင်းကမေးမြန်းစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုလူမှုကွန်ရက် Facebook အပါဝင်ကနေနိုင်ငံသားငွေလဲလှယ်ပေးနေသူတွေကိုအင်ကာနေ့ဩဂတ်စ်လ28ရက်နေ့ကဖမ်းခဲ့တယ်လို့ဘူဘန်ကကြတာရီနေ့ဩဂတ်စ်လ31ရက်မှာကြေညာခဲ့တာပေါ့အမည်မဖော်လိုတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တူကအခုလိုပြောပြပါတယ
်အခုတလောကတော့လေဒီရက်ဒီမှာတော့တောက်လျှောက်ပေါ့နော်ဘူဘန်ကကြေညာချက်ဒီတောက်လျှောက်တအားထွက်လာတယ်ဒီဝဲတော့ဒီဝင်ကြေညာချက်ဒီတည်နေမှာတော့ဆောက်ထွက်လာအင်မတန်ထူးခြားတဲ့တို့ရဲ့ဒီလိုပဲမြင်ပါတယ်ဘူဘန်ကဆောက်ထွက်လာတော့အခုဒေါ်လာတွေကို online ကနေအရောင်းဝယ်လုပ်တဲ့ဟာတွေကိုဖမ်းနေဆိုပြီးပြောကြတယ်အခုကဒေါ်လာ online ကနေအရောင်းဝယ်လို့တရားဝင်ရောင်းဝယ်သွားလုပ်မယ်ဆို money changer တွေမှာကဘယ်လောက်ပေးမလဲဆိုတော့မေးဖို့ရှိတာပြန်ရောတတ်မှတ်နှုန်းတောင်းနေတော့ပေးရမယ်ကျောင်းဝမှာလားဝယ်လို့ရလားဒါမှမဟုတ်2920နဲ့ရောင်းလို့ရမှာလား2920နဲ့ဝယ်လို့ရမှာလားမေးဖို့ရှိတာပြန်ရောဆိုတော့လက်တွေ့အလုပ်ဖြစ်တဲ့ဈေးနှုန်းတွေဖြစ်နေတော့အရောင်းဝယ်လို့မရဝယ်လို့လည်းမရဆိုအားလုံးက online ပဲဟိုအားကိုးအားထားကြတယ်ပေါ့နော်မမြင်ရတဲ့ဟာပါ
အဲ့ဒီတော့ဘာကြောင့်အခုလိုဖန်ဆီးတဲ့အထိဖြစ်လာနိုင်တာပါလဲလို့မေးရမှာအမေရိကန်ခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေကအခုလိုရှင်းပြပါတယ
်သူတို့မှာနိုင်ငံသားအရင်ကအလုံးဝကိုရှားပါးသွားပြီနော်ဒီဘက်ကပိတ်ဆို့တာတွေရောနောက်သူတို့ကွန်ထရိုးလုပ်မှုမရှိတာဟုတ်ပေါ့ဗျာအများကြီးပေါ့နော်ပြောမယ်ဆိုတော့သူတို့လွယ်လွယ်မားမားတွေလုပ်တဲ့အကျိုးဆက်ကမောင်ကိုဈေးကွက်ပေါ်တဲ့အတွက်ကြောင့်မလို့အခုလိုသူတို့ကတောင်းကနေဖြစ်တာပဲနော် floating exchange လေးမလုပ်ဖက်နဲ့သူ fix exchange လေးသွားလုပ်တဲ့အခါမှာအပြင်ဈေးနဲ့ market price နဲ့သူတို့တတ်မှတ်တဲ့ဈေးတိတ်ကွာတဲ့အခါတိတ်နဲ့နာတော့သူတို့နဲ့မလုပ်တော့ဘူးပေါ့လူတွေကရောင်းဝယ်နော်လဲလှယ်ပြီးအဲ့ဒီမှာမောင်ကိုဈေးကွက်ပေါ်တယ်မောင်ကိုဈေးကွက်ပေါ်တဲ့ကြောင့်လည်းသူတို့လိုက်ဖမ်းတာပဲဖမ်းတာစီတာလုံးမယ်ဟာလဲလှယ်လုံးတော့အမျိုးမျိုးပြောင်းနိုင်လုံးမယ်အဲ့တော့လူတွေကခက်ခက်ဖြစ်တဲ့အခါကျတော့ဒီစီးပွားရေးကအကျက်တဲဖြစ်လာတယ်အခု block ဖြစ်လာတဲ့အခါသူတို့ဒီဥပဒေတွေထုတ်တဲ့နီးဖမ်းတဲ့နီးနဲ့လိုက်ရှင်းတာပါပဲခင်ဗ
ျအခုလိုဖမ်းဆီးရတဲ့အကြောင်းရင်းဖြစ်နိုင်ပုံကိုပြည်တွင်းလုပ်ငန်းရှင်ကလည်းသဘောတူပါတယ
်အခုလိုလုပ်တဲ့ဆိုတဲ့ဟာလဲဒေါ်လာလိုအပ်ချက်အားများလာပြီနဲ့တူတယ်ဒါပေမဲ့ supply ဒေါ်လာဈေးကွက်ရဲ့ဒေါ်လာလိုအပ်ချက်ကိုမဖြစ်စည်းပေးနိုင်တဲ့အတွက်ကြောင့်မလို့ဒေါ်လာလိုအပ်ချက်အများများတဲ့ဖမ်းဆီးရတဲ့ตัวเนี่ยนี่ทางกูผิดแล้วเนาะซีกั่วกูเป็ดตัวแล้วบ่เปียไอ้ตัวบ่ว่าเว้ย
อะกูโหลซีกั่วเป็ดลาနိုင်တာကိုဥစိန်ထဲကထောက်ပြပါတယ
်အတဲရောက်မှုကတော့ရှင်းရှင်းလေးပဲလीဒီซีกั่วရန်ရရပြက်လာတာပေါ့เนาะငွေကြီးซีกั่วနိုင်ငံသားငွေလဲလှယ်တဲ့ซีกั่วပြက်လာအဲ့ဒီအကျိုးဆက်တွေလာတော့กูဘာဖြစ်လာလဲกูသိတဲ့အတိုင်းဒေါ်လာซีတက်တာတွေကြာပါတာတွေလူတွေဒုက္ခရောက်တာပေါ့ finance တွေလို့တွေလှုပ်တယ်ဟိုဓာကြီးကဘာဖြစ်လဲတိုင်းပြည်စီးပွားရေးအထိအထိကဲညံ့လာတာဖြစ်လာပြီပေါ့ဗျာကိုယ်စီကူတန်းရောင်းဝယ်မှုလဲလှယ်မှုဆောင်ရွက်မှုဒါတွေအားလုံးဟာတိုင်းပြည်မှာရှိနေတဲ့စီးပွားရေးရန်ရရပျက်စီးတဲ့ဘက်ကိုရောက်လာတဲ့အခါလူတွေမှာကြက်တဲတယ်လူတွေခက်ခဲဖြစ်လာတယ်တိုင်းပြည်ရဲ့စီးပွားရေးဇောက်ထုံးမုံမြဖြစ်တဲ့အဆင့်ကိုရောက်လာတာအဲ့တွန်းအားဖြစ်လာတော့တာပေါ့ခင်ဗျာ
ဒီနေရာမှာဘလို့ဈေးကွက်ပြက်လာနိုင်ပါလဲလို့ဆက်မေးရမှာပြည်တွင်းလုပ်ငန်းရှင်ကအခုလိုရှင်းပြပါတယ
်ဈေးကွက်ပြက်သွားရဲဆိုတဲ့ဟာတော့အဓိကတော့အကြောင်းနဲ့ပြည်ဝင်လုပ်လို့ရတာကကျွန်တော် money changer တွေပဲရှိတယ်လေဘိုးဘဏ်တွေမှာရှိတယ် money changer တွေမှာရှိတယ်မနီချင်ညာမတီရတတ်မှတ်ထားစီ2100လို့2000ပြည်စည်းဝက3800 3950ဖြစ်ပြီးတော့ဘလူကတကယ်လက်တွေ့မှာအကြောင်းလည်းမဖြစ်နိုင်ဘူးဝယ်လို့လည်းမဖြစ်နိုင်ဘူးဘလူကအကြောင်းဝယ်မရှိတဲ့အတွက်ကြောင့်ဈေးကွက်ပျောက်သွားတာပေါ့ဈေးကွက်ပျောက်သွားဈေးကွက်ပြက်သွားတာပေါ့အဲ့တော့အခုဖန်နေစီရဲ့ဆိုတာဈေးကွက်ကိုဖျက်ပလိုက်တဲ့ဆိုတော့ဘလူတက်ရောက်သွားတယ်ဗျအကြောင်းဝယ်ကကိုဖျက်သွားတာပေါ့ဘယ်မှာသွားရောက်မလဲဘယ်မှာသွားဝယ်မလဲလိုအပ်တဲ့လူတွေပေါ့နော်အဲ့ဒီဘောတရားဆိုရေးရှိတွက်ကတော့မကောင်းထင်ပါတယ်ဗျာ
ဒီဈေးကွက်ပြတ်မှုပေါ်ဥစိန်ထေကလည်းအခုလိုဆက်ထောက်ပြခဲ့ပါတယ
်ဈေးကွက်ပြတ်ဆိုတာပဲလေနိုင်ငံသားငွေဆိုတာဘာဖြစ်လဲဆိုတော့ तू ကကုန်စည်တွေလဲလှယ်ဖို့လေကိုယ်ကနေဖို့မယ်အဲ့တော့ငွေတွေရမယ်သွန်ကုန်နေသွန်တော့ပတ်စံတွေရမယ်အဲ့အတွက် तू ကလဲလှယ်နှုန်းဖြစ်တဲ့အခါကျသူတို့နဲ့လုံးမလုပ်တော့ alam lu dekah bahaya lah solo. Eri kan kontrol lu muri, no sahdo muri, sahwe muri. Kau nak jadi apa dah bo? Ada zikup apa dah? No time ini siwa ini masih juga jual solo. Sahwe mulungan ini sih, kalau mulungan ini sih, kongtu mulungan, eh hari macam apa dah bo? Eh ubah mami nari cep jono piao piao macam. Kau bawa ni bawa lagi bahaya, bawa lu mana bahaya lah? Bahaya lah dekah jadi. Tunggu ni tu, tunggu macam tu. Siapa lah lu sih? Liru itu sahdo muri jadi lah, zainu ni jadi apa ya?
ไอ้เป็ดดาเป็ดดาเส้นมาสุดท้ายเบียร์ซีไว้ก็ที่กันเนี่ยนะครับเพราะแต่แกเราที่นั่งเงี้ยจ้าวยทิ้งท่านเนี่ยเอาเวลานู้นก็ตัดเขาละกันเนี่ยนั่งเงี้ยจ้าวกันเนี่ยเวียนสุดละจ้าเส้นลาบีทั้งหมดว่าสัจจะละกันนักสู้นั่งเงี้ยจ้าววิ่งไปปูจ้าปูลุลาลาบาลุต้องตัดตัวเด็กก็ทั้งเปียร์เลยจ้าวอ่ะอู้เว้ยแม่ซูซี่เต็มปากเลยเปียร์นี่เด้งวิจิสิกว่าจังต้องตัดเชื่อปะกูจะขอร้องนักเด็ดดาเบก้าสนายข้าไปสู้แค่นี้เ ကြောင့်အစားတောက်ရှားပါမှုတွေကိုကြုံတွေ့နေရပါတယ်။ကလေးငယ်တွေအာဟာရချို့တဲ့တဲ့အထိဖြစ်နေတဲ့အခြေအနေကို Frontier မြန်မာရဲ့ဒုအတန်းစီစဉ်မှာတင်ပြထားပါတယ်ခင်ဗျာ
။တချို့နေရာတွေဆိုရင်ဒ
ါတချို့နေရာတွေဆိုရင်ဝက်ဆာနဲ့အတူပေါင်းစားတဲ့နေရာမျိုးတွေရှိလာနေပြီ။
ဟိုအရောဒီအရောရောကျွေးတဲ့အခါသူတို့ကလေးအားရချူချူတက်တဲ့အဆင်ရောက်နေကြတယ်လေ
။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဆင်းရဲမွန်းတေမှုနှုံမြမာတာအားရချူတက်မှုနဲ့စားနေရိတ်ခါမလုံလောက်မှုဒဏ်တွေကိုဆရာနာမသိငင်ကလေးကခန်းစားခဲ့ရပါတယ်။အခုဆိုရင်ပရိပခါနဲ့ပိတ်ဆို့မှုတွေကြောင့်အရေးကြီးတဲ့ရိတ်ခါတွေကိုပါဖျက်တောက်ခံနေရတယ်လို့ဒေသခံတွေကပြောကြပါတယ်။လက်ရှိအဲ့ဒီဒေတာတွေမှာအစိုးရအဖွဲ့တွေကလည်းမကူညီကြသလိုပရိဒအဖွဲ့တွေကလည်းထွက်ပြေးပုန်းရှောင်နေရတာတွေရှိတာကြောင့်ဒေတာခံတွေကကူကယ်ရမဲ့နေကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုဒို့အတရဲ့အလွတ်တန်းသတင်းတော့ကရေးသားတင်ဆက်ထားပါရစေ။လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါရစေရှင်။
ဆန်းမစားတဲ့အခါကျတော့ကလေးတွေကရွတ်တွေရောနောစားတဲ့အခါကျတော့ကလေးတွေကနဲ့တော့စိတ်မချမ်းသာဘူးပေါ့တစ်ခါလေဝမ်းကိုက်လိုက်တစ်ခါလေခေါင်းကိုက်လိုက်နဲ့အစားတော့မမှန်တဲ့အခါကျတော့အဲ့လိုမျိုးပုံမှန်မစားတဲ့အခါကျွန်တော်ကျတော့ဟိုဟာရောဒီဟာရောရောကျွေးတဲ့အခါသူတို့ကလေးတွေအားရချွတ်တဲ့အဆင်ရောက်နေကြတယ်လေ
ကိုကေယုံကကလေးလေးယောက်ရဲ့ဖခင်မှာသူတို့မိသားစုဟာအိန္ဒိယနယ်စပ်နားမှာရှိတဲ့ဝီလန်ခေါင်းတီးတဲ့တောင်တန်းဒေသတွေထဲကတစ်ခုဖြစ်တဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာနေထိုင်ကြတာပါသူတို့နေတဲ့ရွာကတော့နန်းရွံ့နဲ့လဟဲမြို့နယ်ကြားမှာရှိတဲ့ဒုံဟီးမြို့နယ်ကွဲမှာရှိပါတယ်သူတို့မိသားစုဟာမီယူဖလာတောင်ယာလုပ်ငန်းကိုလုပ်ကင်ကြသူတွေဖြစ်ပြီးအခက်အခဲဆုံးအခြေအနေတွေနဲ့ရင်ဆိုင်နေကြရပါတယ်ပြီးခဲ့တဲ့နှစ်ကရာသီဥတုမကောင်းတာကြောင့်သူတို့မိသားစုဝမ်းစာစပါးလုံလုံလောက်လောက်မရခဲ့ပါဘူး။ဒါကြောင့်လက်ရှိအချိန်မှာသူတို့ဒေသမှာဆန်စပါးရှားပါးပြက်လက်မှုကိုကြုံတွေ့နေရတဲ့အတွက်အသက်ရှင်ရပ်တည်ဖို့ခက်ခက်ခဲခဲနဲ့ရှာဖွေစားတောက်နေရတာပါ။တရွာ
နဲ့တရွာဆန်ကိုလိုက်ရှာချစားဖွေကြတဲ့ကမှလည်းဘာမှ
တရွာနဲ့တရွာဆန်ကိုလိုက်ရှာတဲ့အခါမှလည်းဘာမှအခုဆိုရင်ရှာလို့ဖွေလို့မရတော့ဘူးဆိုတဲ့ပုံစံမျိုးပါ။ဟင်းပေါင်းတွေပါရစားတဲ့အစင်မှာရောက်နေပါပြီ။ဒီဘက်မှာလေဒုံဟီးဘက်မှာပေါ့ဟင်းပေါင်းကတော့စံတစ်ခွက်ဘလူးစံခွေးမြည်စံရောထည့်ပြီးတော့ပေါ့တောတွေကရတဲ့ဟင်းသင်းရက်တွေပေါ့နောက်ပြီးတော့စိုက်ပြိုးထားတဲ့ဟာနဲ့အဲ့လိုမျိုးရောထည့်ပြီးတော့တနက်စားဖို့အဲ့လိုမျိုးမနေ့ကြံဖန်ပြီးစားသုံးနေရတယ
်နာဂဒေသမှာစံစပါးရှားပါးပြက်လက်ရတဲ့အဓိကအကြောင်းရင်းကတော့2021ခုနှစ်ဖေဖော်ဝါရီလကဖြစ်ခဲ့တဲ့စစ်အာဏာသိမ်းမှုရဲ့နောက်ဆက်တွဲပဋိပက္ခတွေကြောင့်ပါစစ်ကောင်စီနဲ့တော်လိုင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေကနာဂဒေသရဲ့ကုန်စည်သေးယူပို့ဆောင်တဲ့အဓိကလမ်းကြောင်းတွေကိုထိခိုက်စေခဲ့ပါတယ်။ဒါ့အပြင်စစ်ကောင်စီရဲ့ဖြက်လေးပြက်ပြူဟာအရအခြေခံစားသောက်ကုန်နဲ့ဆက်သုံးစီတွေကိုပမာဏတစ်ခုပဲသေးယူခွင့်ပေးပြီးကန့်သက်ထားတာကလည်းနာဂဒေသကုန်စည်စီးဆင်းမှုကိုထိခိုက်စေပါတယ်။အရင်ကနန်းရုံမြို့နယ်အတွက်လိုအပ်တဲ့ရိက္ခာကိုပုံမှန်အဖြစ်ကချင်ပြည်နယ်တနိုင်းမြို့နယ်ဘက်ကနေရရှိတာပါ။ဒီနေ့ထဲမှာစစ်ကောင်စီတပ်တွေနဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားတိုက်ပွဲတွေအရှိန်မြင့်လာပါတယ်။အဲ့ဒီနောက်ပိုင်းမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေက စစ်ဆေးရေးဂိတ်တွေမှာဆန်နဲ့73စီတည်ဆောင်တဲ့ပမာဏကိုကြက်ကြက်မက်မက်စစ်ဆေးနေတယ်လို့နိုင်ရမျိုးကကိုဦးကပြောပါတယ
်ကိုကြတော့မရဘူးဒါကစားနေတဲ့တနင်္ဂနွေကမှသူက
အခုကြတော့မရဘူးဓကစားအနေတနိုင်ကလာပြီးတော့မှလာတက်တက်ထိုးအိတ်တော့ရဆိုအိတ်တော့ရသူတို့ခါသူတို့အတေချလုပ်ပေးတာအဲ့စီရင်တိုင်းမဲ့တအိတ်ပို့တအိတ်ထားပစ်ခဲ့ရတာတအိတ်ပို့တအိတ်ထားပစ်ခဲ့ဆိုတော့ခုနကျွန်တော်ပြောသလိုပဲတချို့ဆိုရင်အိတ်150နေရာလောက်မိတာများတော့အဖြစ်အဲ့လိုတွေမိတော့တဲလို့မရဘူးပေါ့တဲလို့မရဘူးဆိုတော့အခုနောက်ပိုင်းတအားကျပစ်လိုက်တော့လေ
ရင်ကလဟေမျိုးနယ်နဲ့ဒုံကြီးမျိုးနယ်ခွဲတွေဟာပုံမှန်အဖြစ်ခန်းဒီမျိုးကနေစားနဲ့ရိတ်ခါတည်ယူကြတာပါစံကလည်းစကန်းနယ်ဒေသကြီးမော်လိုက်ဖောင်းပြင်စတဲ့ဒေသတွေကနေတဆင်မဟာနယ်လမ်းတစ်လျှောက်တည်ယူပို့ဆောင်နေကြဖြစ်ပါတယ်ဒါပေမဲ့လက်ရှိအချိန်မှာတော့အဲ့ဒီဒေသတွေမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့တော်လှန်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေပါတယ်ခန်းဒီမျိုးကလည်းချင်းတွင်းမြစ်ကြောင်းကိုတုံးပြီးတည်ယူပို့ဆောင်တဲ့ကုန်ပစ္စည်းတွေကိုပဲအများသောအဖြစ်မိခိုနေရတာပါအဲ့ဒီရေလန်းကြောင်းကိုလည်းလက်နက်ကင်ပဋိပက္ခကထပ်ပြီးတော့ဖြတ်တောက်ပစ်လိုက်တယ်လို့လဟေဒေတာကန်ကိုသိန်းနံကရှင်းပြပါဗျ
။ဒီလိုကတော့ခုနပြောတဲ့ချင်းနှင်းမြင့်ကြောင်းကိုအဓိကပယ်ရတဲ့နေရာတွေမှာပဲအကျက်တက်ဖြစ်တာပေါ့။ဥမာဒါ
ဒီဘက်ကတော့ခုနပြောတဲ့ချင်းနှင်းမြင့်ကြောင်းကိုအဓိကထားတဲ့ရတဲ့နေရာတွေမှာအကျက်တက်ဖြစ်တာပေါ့။ဥပမာပြောရရင်စကားစားဘက်ကတင်မောတွေတက်လာရင်ရေချောင်းပိတ်တာကတလားနှစ်လားနေပါကြာတယ်ပေါ့နော်။အဲ့ဒီခါကျရင်ဒီဘက်မှာရှိတဲ့ကုန်တွေတွေကပစ္စည်းမရှိလို့ဆိုတဲ့အနေထားမျိုးနဲ့ဈေးတက်လိုက်တာမျိုးပေါ့။
အဲ့ဒီလိုလမ်းမဆက်သွယ်ရေးပြဿနာတွေနဲ့ကုန်ပစ္စည်းတည်ယူတာကိုကန့်သက်တာတွေကကုန်စည်နှုတ်တက်စီတဲ့အကြောင်းရင်းတွေပါပြီးခဲ့တဲ့ဇူလိုင်လလောက်ကစပြီးစံညန်းတအိတ်ကိုကျပ်သိန်းခွဲကျော်တဲ့အထိရုတ်တရက်ဈေးလှိမ့်တက်သွားပါတယ်ဒါကြောင့်နာဂဒေသရဲ့တချို့နေရာတွေကဆိုင်တွေမှာစံရှိကောင်းရှိနိုင်ပေမဲ့လူများစုကတော့ဝယ်မစားနိုင်တော့ပါဘူးဒေသခံတွေကတော့ကြီးလက်ပိုင်းမှာနေတဲ့သူတွေကဒီတန်းကိုအခံရဆုံးဖြစ်တယ်လို့ဆိုပါတယ်2014ခုနှစ်သကောင်စဉ်အရာကတော့အဲ့ဒီပမာဏဟာပြည်များအဖြစ်နာဂဒေတာလူဦးရေရဲ့90ရာခိုင်နှုန်းဝန်းကျင်ဖြစ်ပါတယ်။ကိုသိန်းနိုင်ငံကနာဂကိုပိုင်ဥချုပ်ခွင့်ရဒေတာရဲ့မြို့တော်ဖြစ်တဲ့လဟေမြို့မှာနေတာပါ။သူ့အနေနဲ့ငွေကြေးအကျက်တဲရင်ဆိုင်နေရပေမဲ့လည်းတခြားသူတွေလောက်တော့မယုံကန်ရသေးဘူးလို့ဆိုပါတယ
်။ဒီမှာတော့တော်တော်များများအကျက်တဲလို့ဖြစ်နေပါတယ်။
ဒီမှာတော့တော်တော်များများအကျက်တဲဖြစ်နေပါတယ်တချို့နေရာတွေဆိုရင်ဝက်ဆာနဲ့အတူပေါင်းစားတဲ့နေရာမျိုးတွေရှိလာနေပြီအဲ့ဒီအခြေအနေရောက်တဲ့သူတွေတချို့နေရာတွေရှိတယ်ပေါ့ဗျာနော်တချို့နေရာတွေဆိုရင်တရားလုံးစားစရာမရှိတော့ဘူး
နာဂကိုပိုင်ဥချုပ်ခွင့်ရဒေသဟာမြန်မာနိုင်ငံရဲ့အစင်းရဲဆုံးနဲ့ဖွံ့ဖြိုးမှုအနှိမ့်ကျဆုံးနေရာတွေတဲကတစ်ခုဖြစ်ပါတယ်ဒေသခံတွေကတော့အာဏာသိမ်းလိုက်ကတည်းကသူတို့ဒေတာမှာအလောက်ကန်ခွင်လန်းအရန်နေသွားတယ်လို့ပြောပါတယ်အဲ့ဒါကလက်ရှိအချိန်မှာခုံတက်လာတဲ့ကုံစင်းနှုံးကိုလူနည်းစုပဲတတ်နိုင်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့နန်းယုံဒေတာကန်ကိုဦးကပြောပါတယ
်ဂျင်းတော့ဆိုတော့ဘယ်တော့2015 2020ဆိုတဲ့အချိန်က
အရင်ကဆောစောပိုင်းတော့2015 2020ဆိုတဲ့အချိန်တော့ကျွန်တော်ပြောသလိုပေါ့ကော်ကရင်လန်းအကြောက်ခင်းလန်းရှိတယ်လန်းခင်းနေဆိုအဲ့ဒီမှာအလုပ်သမားတွေတွားဟိုရွာလူ30ဒီရွာလူ30လားကောက်ကောက်ပြီးလမ်းခင်းလုပ်ငန်းတွေအနေနဲ့သူတို့အတွက်စောင့်ဝင်နေရေးအထောက်ပံ့လေးဖြစ်သေးတာပေါ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကလည်းဖျက်ပြစ်လိုက်တယ်မရှိတော့ဘူးဘတ်ဂျက်တွေကလည်းလောက်အောင်ပြတ်သွားပြီဆိုတော့မပေးနိုင်တော့ဘူ
းနာဂဒေသမှာနှစ်စဉ်မိုးရာသီတိုင်းဆန်ပြက်ပြီးတော့ကုန်စည်နှုန်းတက်နိုင်ခြင်းရှိတယ်ဆိုတာမှန်ပါပဲဒါပေမဲ့အာနာမသိငင်မိုးရာသီတွေမှာတော့ဆိုးရနဲ့လွတ်တော်ကိုယ်စားလှယ်တွေကတနည်းနည်းနဲ့ပြည်သူကိုကူညီခဲ့ကြတယ်လို့နာဂတိုင်းရင်းသားနိုင်ငံရေးသမားဟောင်းဦးဦးနွေးကပြောပါတယ
်ပြီးခဲ့တဲ့ကျွေးရလက်ထက်ကာလတုန်းကတော့ဆန်နီပြက်လက်မှုမရှိအောင်အရန်ဆန်နီအနေနဲ့ဒီမြို့နယ်ဒီမှာ
ပြီးခဲ့တဲ့ဆိုးရလက်ထက်ကာလတုန်းကတော့ဆန်တွေပြက်လက်မှုမရှိအောင်အရန်ဆန်တွေအနေနဲ့မြို့နယ်တွေမှာစီစဉ်ပေးထားတာတွေရောင်းချပေးနေတာတွေရှိပါတယ်နောက်ပြီးတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်မှုမရှိအောင်လည်းလုပ်ပြီးနေတဲ့အနေအထားရှိပါတယ်။အခုတော့စစ်တပ်ကအာဏာသိမ်းပြီးနောက်မှာဖြစ်ပေါ်နေတဲ့အနေအထားတွေကတော့ဘာကိုမှပြည်သူတွေအားကိုးလို့မရတဲ့အနေအထားကိုတွေ့ရမှာဖြစ်ပါတယ
်။အာဏာမသိငယ်တုန်းကတော့နာဂကိုပိုင်ဥချုပ်ခွင့်ရဒေသမှာအရက်ဖက်လူဖွဲ့စည်းတွေလည်းလှုပ်ရှားကူညီပေးခဲ့ကြပါတယ်။ဒါပေမဲ့လူမှုကူညီရေးစေတနာဝန်ထမ်းတွေကိုတမကအဖွဲ့ဝင်တွေစာနယ်ဇင်းသမားတွေစစ်အုပ်ချုပ်ရေးကိုစန့်ကျင်တဲ့သူတွေနဲ့အတူစစ်တပ်ကပြစ်မှတ်ထားလာခဲ့ပါတယ်။ပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာရန်အပိုင်25ပ ပိုက်ခွဲတင်မှာလူတိုင်းဟာမိမိနဲ့တကွာမိမိမိသားစုကျန်းမာရေးနဲ့တကွာကိုယ်စိတ်နှဖျားအေးချမ်းစွာနေထိုင်နိုင်ရေးအတွက်အစာအာဟာရဝတ်အထည်နေအိမ်စီးပွားအကူအညီနဲ့လိုအပ်တဲ့လူမှုအထောက်အပံ့များပါဝင်တဲ့တင့်လျော်လျောက်ပတ်တဲ့လူမှုအစဉ်တန်းကိုရယူခံစား권ရှိတယ်လို့ပါရှိပါတယ်။ဒါပေမဲ့လည်းနာဂဒေတာကဒေတာကံတွေဟာအဲ့ဒီအခွင့်အရေးကိုရမနေပါဘူး။နာဂဒေတာမှာစိုက်ပျိုးထားတဲ့တောင်ယာဆန်တွေကောက်ပဲသီးနှံတွေဟာပြင်းပြအားဖြင့်အောက်တိုဘာလကုန်လောက်မှရိတ်သိမ်းနိုင်မှာပါ။ခြားတောင်ယာသမားတွေလိုပါပဲ။ကိုကဲယုံတယောက်လည်းသူ့မိသားစုကိုတင့်နဲ့မျှတအောင်ပြန်ပြီးတော့ကြွေးမွေးနိုင်မှုအတွက်နှစ်လဝန်းကျင်လောက်စောင့်ရအောင်ပါပါ။သူကတော့လက်ရှိနိုင်ငံရေးအခြေအနေကိုစိတ်ပြက်နေပါတယ
်။ဒီတာစုကိုတို့မင်းရဲ့ခါလာစိတ်ချမှာတော့တမျိုးခံစားရပေါ့။ဒီခေတ်မှာ
မိသားစုကိုဒီလိုမြင်တဲ့အခါစိတ်ထဲမှာကတော့ကျွန်တော်ခံစားရတာပေါ့။ဘယ်အချိန်မှအစိုးရကောင်းတဲ့လက်ထက်မှာဘယ်အချိန်ရောက်ပါမလဲဆိုပြီးတော့အလင်းထဲကိုရောက်ချင်တာပေါ့။ဘာကြောင့်တမ်းမီဒီလိုမျိုးပြက်နေတယ်လဲဆိုတာကတော့ကျွန်တော်စိတ်ထဲခံပြင်းနေတာပေါ့။တကယ်ခံဘလို့ရှာရင်ကောင်းမလဲဆိုတာမျိုးတွေးတော့လာတယ်။ဒေါသလည်းတော်တော်ထွက်နေတယ်ပေါ့။တာသမီမနာကိုကြည့်ရတာစိတ်မချမ်းသာဘူးပေါ့မိခင်ဖခင်အနေနဲ့
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေရဲ့ကူညီမှုနဲ့ Foundation Heron Dev ကပံ့ပိုးပေးထားတာဖြစ်ပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မဲ့ဒိုတန် Podcast အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
နာဂဒေတာမှာကလေးငယ်တွေအာဟာရချို့တဲ့တဲ့ထိပိတ်ဆို့ခန်းနေရတဲ့အခြေအနေကို Frontier မြန်မာကဒုအတန်ဝိုင်းတော်သားတွေတင်ဆက်ခဲ့တာပါအခုတော့ဥတမောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခပြိုင်ကဘာအလှည့်ပါဒီအစည်းအဝေးမှာတော့နိုင်ငံရေးနဲ့လက်တွေ့အလုပ်ဖြစ်ရေးအယူဆအကြောင်းဆွေးနွေးထားပါတယ်ထို့တက်မှုနဲ့လက်တွေ့အလုပ်ဖြစ်ရေးအယူဆကဆက်ဆက်နေသလားဆိုတာစဉ်းစားစရာမေးခွန်းတစ်ခုဖြစ်နေပါတယ်ဒီမေးခွန်းကိုဒီပတ်အစည်းအဝေးမှာဥတမောင်တန်းကတရုတ်နိုင်ငံရှန်ကျင်းတက္ကသိုလ်ကပါမောက္ခဒေါက်တာမျိုးနိုင်နဲ့ဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ပြည်မှာအဓိကလက္ခဏာတွေအများကြီးရှိပါတယ်။အဒီလက္ခဏာတွေနဲ့သုံးခုကတော့ပထမအဘိဓမ္မာသင်တယ်၊ဒုတိယရှင်းပြကြိုက်တယ်။ဒါကိုတော့အင်္ဂလိပ်လို radicalism ဆိုပြောနိုင်ပါတယ်။တတိယတိုက်စိတ်တိုက်တွေးကြီးတယ်။အင်္ဂလိပ်လို militant ဖြစ်တယ်လို့ပြောပါတယ်။အဒီလက္ခဏာသုံးခုကိုဆရာမောင်ကြီးရဲ့နိုင်ငံရေးတရေဆိုတဲ့စာအုပ်ဖတ်ပြီးတဲ့နောက်မှာကျွန်တော်မှတ်မိနေပါတယ်။ဒီချက်တွေကိုပြန်ချိန်ညှိနိုင်တော့ကတော့လက်တွေ့ကြရေးဝါဒများဖြစ်မလာလို့လည်းစဉ်းစားမိပါတယ်။ဒါကြောင့်ဒီပါဒီအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့တရုတ်နိုင်ငံရှင်ချန်းတက်ကူမှာလက်ထောက်ပါမောက္ခဖြစ်နေတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်။မင်္ဂလာပါဆရာကြီး
။မင်္ဂလာပါဆရာ
။ Okay. Pragmatism လို့ပြောတဲ့လက်တွေ့ကြရေးဝါဒဆိုတာဘာလဲဆိုတာလည်းပဲကျွန်တော်စောင့်ဆရာပြောပြပါ
ဟုတ်ကဲ့ဒီ pragmatic ဖြစ်တဲ့ဆိုတာအရင်တော့သူနဲ့မတိုင်ခင်တော့ဆရာရေကျွန်တော်တို့ဟိုဟာအားကောင်းတာ idealism ဆိုတဲ့ဒီဆန်နှုံးတွေကိုအဓိကထားတဲ့ဝါဒပေါ့ဒီဆန်နေနဲ့ဘာပဲလို့လို့ကျွန်တော်တို့ဆန်နှုံးနေနဲ့သတ်မှတ်ပြီးလုပ်တယ်ဒီ19ရာစုနှောင်းပိုင်းရောက်လာတော့လူတွေကဒါနဲ့တော့မဖြစ်တော့ဘူးဆိုပြီးတော့နီးတွေးခေါ်နီးအစ်စ်တွေဟိုစပြီးကြံစလာရင်းနဲ့ဒီအမေရိကန်မှာပဲစတာပဲဆရာသူကအဲ့ pragmatism ဆိုတာကိုစပြီးတော့ပြောလာကြတယ်ငါတို့လက်တွေ့တကယ်ရတွေ့ကြတယ်ဒီရလက်တွေပေါ်မူတည်ပြီးတော့ပဲငါတို့စဉ်းစားဆုံးဖြတ်ပြီးလုပ်ရမယ်ဘာလို့ဆို idealism ကတကယ်လက်တွေ့မကြတာကြီးဖြစ်တာဖြစ်တော့သူတို့ကသုံးချက်ပြောတယ်ပထမတစ်ချက်ကတော့သူတို့ဘာပဲလုပ်လို့အဲ့ဒီဟာဒီ practical ဖြစ်ရမယ်လက်တွေ့ကြရမယ်ပြီးတော့ဒီ sensible ဆိုတဲ့ဒီစဉ်းစားဆင်ခြင်သုံးသပ်မှုနဲ့အခြေခံရမယ်ပြီးရင်အကျိုးဆက်တွေကိုကြည့်ရမယ်ဟုတ်ကဲ့
ဟုတ်ကဲ့
ဒါအနည်းချုပ်ပြောလိုက်တာပေါ့ဆရာရဲ
့ဟုတ်ကဲ့ကျွန်တော်ဒီလက်တွေ့ကြရေးဝါဒကိုခရီးရောက်ကျင့်သုံးသွားတဲ့ပုံမျိုးစဲနိုင်ငံတွေကိုပြောပါဆိုလို့ရှိရင်ကျွန်တော်တို့တရုတ်ပြည်နဲ့စရမယ်ထင်ပါတယ်ဒီအယူဆရဲ့ခေါင်းဆောင်တိတ်ရှောင်ပေလို့တဲ့တရုတ်ပြည်မှာပြောရမယ်ထင်ပါတယ်ဆိုတော့သူပြောတဲ့အထက်မှာနာမည်ကြီးတဲ့စကားတစ်ခုရှိပါတယ်အဲ့ဒါကတော့ကြောင်းကဖြူဖြူမဲမဲကြွက်ခုတ်ဖို့တော့အဓိကဆိုတဲ့အယူဆတဲ့စကားကိုအဲ့ဒီကာလတွေမှာကျွန်တော်တို့တခဏဆိုလို့လည်းကြားခဲ့ရပါတယ်တရုတ်ပြည်ရဲ့စီးပွားရေးတိုးတက်မှုမှာလက်တွေ့ကြရေးဝါဒဘယ်လောက်ထိရေးပါခဲ့တယ်ဆ
ီတရုတ်ပြည်ကတော်လှန်ရေးပြီးတော့ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအယောင်ချွတ်ချုံကြတယ်ဘာဖြစ်လို့လဲဆိုတော့ဒီသူတို့ရဲ့ဒီတင်းကျပ်တဲ့မူဝါဒတွေတင်းကျပ်တဲ့သဘောတရားရေးတွေကိုအဓိကထားတဲ့အတွက်ဥမာ မော်စီတုံးတော့ဆရာအလုတ်ဖြစ်ရေးထက်ကိုသူအယူဝါဒကိုအဓိကထားတော့စီဝါရေးရမဖြစ်ဘူးဟိုဒီဥက္ကဋ္ဌကြီးမော်ကအားကောင်းတာအားကောင်းတော့မလုပ်ဖြစ်သူတို့စုံသွားတော့မှတိတ်ဆောင်ဖေးလက်ထက်ရောက်တော့မှတိတ်ဆောင်ဖေးကသူကအကောင့်ထဲပို့ရတာဒီနေရာမှာကျွန်တော်တခုအလေးနဲ့ပြောချင်တာတိတ်ဆောင်ဖေးဘယ်လောက်လှုပ်ချင်လှုပ်ချင်ဒီကွန်မြူနစ်ပါတီမှာရှိတဲ့ခေါင်းဆောင်ပိုင်းတွေကလက်မခံရင်လည်းသူလှုပ်လို့မရအဲ့တော့တိတ်ဆောင်ဖေးကတော့ဟုတ်တယ်သူကစတာဒါပေမဲ့သူ့ဟာကိုနားတဲ့သဘောပေါက်တယ်ထောက်ခံတဲ့အခြားခေါင်းဆောင်မှုတွေလည်းအားလေရှိလို့တာသူလှုပ်လို့ရပါတယ်ဆရာ။ဘာဖြစ်ဒီလိုလှုပ်လို့ရတဲ့အတွက်လေအဲ့ဒီနှစ်ပေါင်း40အတွင်းမှာ1998ကနေစပြီးတော့2018နှစ်အထိကိုသူရဲ့ဒီ GDP က61ဆ62ဆဆိုတာအစ100လောက်ကိုတက်သွားတယ်။ပြီးတော့ဒီနိုင်ငံခြားကုန်သွယ်မှုဟာဆိုရင်လည်း12ဆတက်သွားတယ်တဲ့။ဟိုစင်းရင်းတွေကနေသူကယ်သွားနိုင်တယ်ဆိုတော့ဒီအရင်တော့သူလှုပ်နေတဲ့ဒီဘိုးချုပ်ကိုင်းတဲ့စနစ်တကျလှုပ်နေမှာဆိုရင်ဒါဘလို့နည်းမှမဖြစ်နိုင်။ဒါကြောင့်မို့နိုင်ငံတကာလည်းသူတို့ပြောတာဒါ pragmatism အကြောင်းပဲသူတို့ဖြစ်တာ
ဆိုတော့ကျွန်တော်ပထမဆရာရှင်းပြခဲ့တဲ့အကြောင်းကိုပြန်ခောက်ချင်ပါတယ်အဲ့ဒါကတော့ဆရာခုနပြောသလိုပဲနော်မိမိဒီမှန်းချက်ဘာဖြစ်ချင်ဘာဥတီလဲဒါဖြစ်ရဲ့ရက်လက်ရရှိမီဒုတိယကျွန်တော်တို့အကျိုးအကြောင်းယုတ်တိနဲ့ရှုမြင်ရေးနော်ကျွန်တော်တတိယကအကျိုးဆက်တွေစဉ်းစားရေးပေါ့ဆိုတော့ဒါဒီအကြောင်းပုံကလည်းကျွန်တော်တို့ပြန်ကြည့်လို့ရှိရင်ဆရာပြောတာတွေကမူဝါဒဆိုင်ရာပိုင်းဖြတ်လုပ်တတ်ခြင်းရဲ့သဘောတွေပဲဖြစ်တယ်လို့ပြောလို့ရမှာ။เนาะဒါဆိုရင်မူဝါဒနဲ့ဆက်ဆက်ပြီးဆက်ပြီးတော့လာတာကအရှိတော်အရှာမှာတိုးတက်သွားတဲ့စင်ကာပူနဲ့မလေးရှားတို့ကိုလက်တွေ့ကြာရေးဝါဒကျင့်သုံးခဲ့တယ်လို့ပြောနိုင်မှာ။ဆရာဘယ်လိုထင်ပါလဲခင်ဗျ။
အဲ့တော့ခုနဆရာပြောသလိုပဲမြန်မာဒီအာရှမှာရှိတဲ့နိုင်ငံတွေဆိုရင်စင်ကာပူကတော့ကဘာကျော်ပေါ့သူက pragmatic ဖြစ်တယ်ဘာပဲလှုပ်လို့သူတို့ကအယူဝါဒတစ်ခုဒီရလက်ကိုပဲအဓိကကြည့်အဲ့တော့ဟုတ်တယ်ဒီလီကွန်ကြီးဆိုရင်အရင်က pragmatic ဖြစ်တဲ့ခေါင်းဆောင်ပဲနော်တိတ်ရှုံဖင်ရလဲသူစီရပဲနီးယူခဲ့တာသူခေါင်းဆောင်ဖြစ်တော့လီကွန်ကြီးစီသွားတယ်သူဘာလုပ်တင်လဲဆိုတော့သူတိတ်ချသွားမေးတယ်အဲ့တော့သူလုပ်ခဲ့တဲ့စီဝါရေးပြုပြင်ပြောင်းလဲမှုတွေနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကလီကွန်ကြီးစီရရတာတော်တော်များများရှိအဲ့တော့စင်ကာပူနော်မလေးရှားကြတော့မလေးရှားမှာဘာဖြစ်လဲဆိုတော့သူတို့ကလူမျိုးကြီးနည်းနည်းကဲတယ်ဆရာလူမျိုးကြီးဘာသာကြီးอ่ะအစပိုင်းမှာဒီမဟာတိယာတို့ပေါ့သူတို့ခေါ်တာဘူမိပုထရခေါ်တယ်ဘူမိပုထရမူဝါဒဆိုတာဟိုသူတို့ရဲ့ဒီ native တွေသူတို့ရဲ့ဒီမလေးတွေပေါ့မလေးလူမျိုးတွေဦးစားပေးတဲ့ဟာအလုတ်ခံတာပဲဖြစ်ဖြစ်စီဝါကြီးအတွက်ငွေချေးတာပဲဖြစ်ဖြစ်သူတို့ပြီးတော့အစပိုင်းမှာတော်တော်ကြီးကိုစီဝါကြီးဟာမတိုးတက်ဘူးတိုးတက်တဲ့လောက်မတိုးတက်တော့နောက်ပိုင်းသူတို့ကပညာတက်လာတော့ခေါင်းဆောင်တွေကမြင်တော့မှနောက်ပိုင်းမှာစပြီးတော့pragmatic ပို့ဖြစ်လာတာပေါ့နောက်ပြီးတော့အာရှမှာကျွန်တော်တို့မေ့နေတာတစ်ခုရှိတယ်အဲ့ဒီကောင်ကထိုင်းရဲ့ pragmatic ဖြစ်မှုထိုင်းနိုင်ငံနဲ့တော်တော် pragmatic ဖြစ်ဘာဖြစ်လို့လဲဆိုတော့ဒီဒုတိယကမ္ဘာစစ်တို့ပထမကမ္ဘာစစ်တို့မှာဆိုရင်သူတို့ကတိတိကျကျဟိုဒီ diplomatic နည်းနဲ့ပဲအခက်ခဲကိုသူကကြော်လွှားပါတယ်ခွက်ခွက်ကိုရှောင်ရှားပါတယ်ဟိုကသူများအသိပိုက်ကိုမခံတော့ဆိုတော့ကျွန်တော်အနေနဲ့ဆိုရင်တော့ထိုင်းနိုင်ငံဟာလည်းအလွန် pragmatic ဖြစ်တဲ့နိုင်ငံလို့သတ်မှတ်ပါတယ
်တောင်းဟုတ်ကဲ့ဒီအခု Lee Kuan Yew တို့ကျောင်းပြောလာပြီဆိုတော့လေခေါင်းဆောင်မှုကအရေးကြီးတဲ့သဘောဖြစ်ပါတယ်။ဟုတ်နော်။မတိန်ရှောင်းပင်ဒီခွန်ယူဒီလိုတိုးတက်မှုတွေနဲ့ဆက်တွင်နေတဲ့ခေါင်းဆောင်မြန်မာနိုင်ငံရေးသမိုင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်ပေါ့။အဲ့ဒီလိုလက်တွေ့ဝါဒကိုကျင့်သုံးခဲ့တဲ့ခေါင်းဆောင်ဖြစ်နေဆရာဘုရားကိုမြင်တယ
်။ကျွန်တော်တော့တိချာချာတော့ဟိုမပြောရဲဘူးပေါ့။ကျွန်တော်ထင်တော့ဘူဂျင်းဆန်းတော့ pragmatic ဖြစ်မယ်ထင်တယ်ဆရာ။ဘာဖြစ်လို့လဲဆိုတော့ဘူဂျင်းဆန်းရဲ့လုတ်အောင်ကင်မှုတွေသူသမိုင်းကြောင်းကြည့်လိုက်ရင်သူကအင်္ဂလိပ်ကိုခံချကြတာချက်ပြင်တော့ပထမတရုတ်စီကသွားပြီးတော့အကူအညီတောင်းဖို့သွားတယ်တရုတ်စီကမရဘူးဂျပန်စီကရရတော့သူဂျပန်စီကပဲယူတာပဲယူပြီးတော့ဂျပန်ကိုပြန်ပြီးတိုက်ဖို့ကြတော့လေအင်္ဂလိပ်စီကသူပြန်ယူအဲ့ဒီမှာကျွန်တော်စိတ်ဝင်စားတာဘာလဲဆိုတော့ဂျပန်တွေကမဟုတ်တော့ဘူးဂျပန်တွေကပြောတဲ့အတိုင်းမလုပ်ဘူးပေါ့ကိုယ်ကလာပြီးဘူလီဖြစ်နေပြီအနိုင်ကျင့်နေပြီသိရောသူတို့အဲ့မှာ2-3 နှစ်လောက်ကငုံပြီးတော့သူတို့တိုက်ခံပြီးတော့ဆရာရဲ့အားမွေးတဲ့ချက်တွေကိုကျွန်တော်သဘောကျတာဘာလဲဆိုတော့သူကဆောက်ရpragmatism မှာအဲ့လို gradualism ဆိုတာရှိတယ်ဖြည်းဖြည်းသွားရတယ်သူကဖြည်းဖြည်းသွားရတယ်ပြုပြင်ပြောင်းလဲရတယ် adaptability ဖြစ်ရတခုကိုချုပ်မကင်ထားအဲ့တော့ပြောပါဆိုရင်တော့ကျွန်တော်ဘူဂျုံဆန်းဟာ pragmatic ဖြစ်တယ်လို့ကျွန်တော်ကပြောချင်ပါတယ်နောက်ပြီးတော့ pragmatic မဖြစ်တဲ့လူတွေကတော့အများကြီးပဲဥမာအမျိုးဘာသာသာသနာကိုချုပ်ကင်ထားခြင်းကဒါ pragmatic နဲ့ဆိုရင်ဒါ filler ဆက်ညင်ဖြစ်တာဟု
တ်ဒါပေါ့ဒေါ်ဆဆူဂျီဘောဘလို့ပြောပါ
တော်ဆန်းစုကြည်ကသူ့ဖြေလောက်တော့ pragmatic မဖြစ်ဘူးလို့ကျွန်တော်မြင်တယ်ပို့ပြီးတော့ idealist ဆန်တယ် ျွန်တော်အမြင်ကိုပြောတာပါကျွန်တော်နားလည်မှုလွဲတာဖြစ်ရင်ဖြစ်မယ်ကျွန်တော်ထိတွေ့မှုနည်းတာဖြစ်မယ
်ဟုတ်ကဲ့
ဒါပေမဲ့တိုင်းပြီးပေါ်ထားတဲ့သူစေတနာတော့ဘာမှပြောစရာမရှိဘူးဘာမှအပြစ်ပေါ်ပြောစရာမရှိဘူးဖြူစင်မှုရဲ့စေတနာရ
ဟုတ်ကဲ့ဟိုဆရာကနိုင်ငံရေးသမားလည်းမဟုတ်ဘူးပေါ့နော်ဒါကဟိုရှင်ချက်တက်တူမှာသူလည်းလက်ထောက်ပေါပေါခါဖြစ်နေဆရာဆောင်ရွက်နေတဲ့လူဆိုတော့ဒါကျွန်တော်သိပါတယ်ဒါပေမဲ့အဲကျွန်တော်နိုင်ငံရေးနဲ့ဆိုင်တဲ့ဘေးကိုလေးတခုလည်းမေးချင်ပါတယ်ဒါကတော့နောက်ဆုံးမေးဖို့ဖြစ်မှာဖြစ်ပါတယ်ဆရာကနေ့မြန်မာနိုင်ငံအခြေကဒီမိုကရေစီနဲ့ဖက်ဒရယ်စနစ်အတွက်တိုက်ပွဲဝင်နေရတဲ့အခြေအနေဖြစ်တယ်လို့ဒါအပြားကဒီလိုပဲပြောကြပါတယ်နော်လက်တွေ့ဖြစ်နေတာပြီးတော့အိမ့်ပဲကောက်ကြည့်ရတာလည်းမတူတဲ့နိုင်ငံရေးတယောက်မတူကွဲပြားကောက်ယူမှုတွေလည်းရှိနေပါဘူးဆိုတော့ဒီလိုအခြေအနေမှာလက်တွေ့ကြရေးဝါဒဆိုတော့ဘာများဖြစ်မလဲဆရာ
အဲလက်တွေ့ကြရေးဆိုတာခုနကျွန်တော်ပြောလိုက်တဲ့ criteria 3ခုပေါ့ဆရာရယ်ပထမတစ်ခုကတော့လက်တွေ့ကြရမယ်။ဘာပဲလုပ်လို့ဒါ idealist မဖြစ်ရဘူး။ idealist ဆိုတာစံအနေနဲ့ကတော့ကောင်းတယ်။လက်တွေ့မဖြစ်နိုင်တာတွေရှိတာ။လက်တွေ့ကြရမယ်။နံပါတ်1က constraint တွေကိုထက်တွက်ရမယ်ဆရာ။ constraint တွေ။ကိုယ်မှာရှိတဲ့ constraint ကဘာတွေလဲ။အကန့်အသတ်တွေကိုထက်တွက်ရ။ဟုတ်ကဲ့။သူ context ပေါ့ဆရာ။ပထမက context ကေ context ဆိုတာဒီနောက်ခံအခြေအနေတွေပေါ့။အခြေအနေတွေရဲ့အဲ့မှာရှိတဲ့ context တွေကိုကျွန်တော်ထက်တွက်ရမယ်။ပြီး constraint တွေကိုထက်တွက်ရ။ပြီးအရေးကြီးဆိုတာဒီ consequences ဆိုတဲ့
ဒီ
ရလာမဲ့အဲရလာမဲ့အကျိုးဆက်တွေပေါ့အဲ့ဒီမှာကျွန်တော်အဓိကထားချင်တာတော့ပြည်သူတွေဘယ်တော့အကျိုးရှိမလဲပြည်သူကိုပဲကျွန်တော်ကြည့်စေချင်တယ်ဆရာဘာပဲလုပ်လို့ပြည်သူတွေရဲ့စာဝင်နေရေးဒီဘဝလုံခြုံရေးခိုင်မာရေးဟာထိခိုက်သွားမလားဆိုးဝါးသွားမလားအဲ့ဒီဟာနဲ့ပဲကျွန်တော်တိုင်းစေချင်တယ်တိုင်းစေချင်တယ်ဆိုတာကိုဘာပဲဆုံးဖြတ်ဆုံးဖြတ်ပြည်သူကိုပဲကြည့်ရမယ်အဲ့ကျွန်တော်အဲ့လိုမြင်ပါတယ်ခုနသုံးချက်ကိုကြည့်မယ်ပြည်သူကိုကြည့်မယ်ဆိုရင်ဒါ pragmatic ဖြစ်တယ်ပေါ့
အဲ့လက်တွေ့ကြလဲလို့ပြောချင်တယ်ဟုတ်ကဲ့ဆိုတော့ဆိုင်ဟုတ်ကဲ့ဟုတ်ကဲ့ညာဤကျေးဇူးတင်ပါတယ်ဆရာဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကျွန်တော်ကလည်
းဟုတ်ကဲ့အခုလက်တွေ့ကြရေးအယူအဆကိုရွှေနေသွားတယ်သူကတော့ပြည်ထောင်စုရှင်ညာတက်ကမှလက်ထောက်ပေါ်မောက်ခသူတင်နာပေါ်မောက်ခဖြစ်နေဆောင်ရည်တွေလည်းဒေါက်တာမျိုးလန်ဖြစ်ပါလေကျွန်တော်ကတော့
ဥဒမောင်တန်မင်းမြန်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာမကြခင်မှာလဲအာရှနိုင်ငံရေးဥဒုရာသီနဲ့အနာဂတ်ကမ္ဘာလေယာဆပြိုရေးကဏ္ဍအစီအစဉ်တွေကိုစတိုက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flex application ကို download ရယူပ
ါ VUE မြန်မာပိုင်းအစီအစဉ်ရဲ့ technical news မြန်မာခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးဥဒုရာသီနဲ့အနာဂတ်ကမ္ဘာလေယာဆပြိုရေးအစီအစဉ်တွေမတင်ဆက်မီမှာအာရှနိုင်ငံရေးအစီအစဉ်တွေစတင်ကျင်းပါတယ် American ပြည်တော်စုကထိုင်ဝမ်ကိုပထမဆုံးအကြိမ်တိုက်ရိုက်စီးရေးထောက်ပံ့မှုတွေပေးလိုက်ပါတယ် Indonesia မှာတော့ American နဲ့ data တွင်နိုင်ငံတွေပါဝင်တဲ့စီးရေးလက်ချက်မှုလုပ်နေကြပါတယ်ဂျပန်ကာဝေးဝင်းဌာနက2024ခုနှစ်အတွက်ကာဝေးအသုံးစေးတွေကိုတိုးမြင့်တောင်းခံလိုက်ပါတယ်ဒီလိုကြောင်းဝါတွေကိုစူးစိပြီးဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကိုစော်မှုချိုကတင်ပြထားပါတယ်ခင်ဗျာ
ဒီရုပ်နဲ့ထိုင်ဝမ်အကြားစီးရဲတင်းမာမှုတွေရှိနေချိန်မှာပဲအမေရိကန်ပြည်ထောင်စုကထိုင်ဝမ်ကိုပထမဆုံးအကြိမ်တိုက်ရိုက်စီးရဲအထောက်အပံ့ပေးဖို့အတည်ပြုလိုက်ကြောင်းအမေရိကန်အစိုးရကဩဂုတ်လ30ရက်နေ့ဗုဒ္ဓဟူးနေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်နိုင်ငံရချာစီရအခုအညီထောက်ပံ့ငွေ FMF အစီအစဉ်အရပေးရတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ်ဒီလိုအခုအညီဟာပုံမှန်အားဖြင့်တော့အကျုပ်အခြားပိုင်းအစိုးရတွေကိုပေးလေရှိတဲ့အခုအညီမျိုးဖြစ်ပါတယ်ဒီအစီအစဉ်အရဒေါ်လာတန်း80ဘူးစီရအခုအညီပေးမှာဖြစ်ပါတယ်ငွေပမာဏမများပေမဲ့တရုတ်ပြည်မှကြီးကိုအတိအမှတ်ပြုခဲ့တဲ့1989ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်အမေရိကန်အစိုးရကထိုင်ဝမ်ကိုတိုက်ရိုက်စီးရဲအကူအညီပေးတာဖြစ်တဲ့အတွက်ထူးခြားမှုတစ်ခုလို့ဆိုနိုင်ပါတယ်။အမေရိကန်ကအခုလိုစီးရဲအထောက်အပံ့ပေးတာဟာထိုင်ဝမ်ကျွန်းရဲ့လုံခြုံရေးကိုထိခိုက်စေမှာဖြစ်တယ်လို့ဩဂုတ်လ31ရက်နေ့ကြာသပတေးနေ့မှာပဲတရုတ်အစိုးရကတတိပေးကန့်ကွက်လိုက်ပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူဝူချင်းကအခုလိုပြောဆိုပါတယ်
။無論是美援台武器也好受台武器
ထိုင်ဝမ်ကိုကူညီထောက်ပံ့တာဖြစ်စေစစ်လက်နက်ပစ္စည်းရောင်းချတာဖြစ်စေကျွန်တော်တို့အနေနဲ့အမြဲတမ်းအခိုင်အမာကန့်ကွက်ပါတယ်အမေရိကန်ရဲ့စီးရီးအထောက်အပံ့နဲ့စစ်လက်နက်ပစ္စည်းရောင်းချမှုဟာအမေရိကန်ကုမ္ပဏီတွေအတွက်သာအကျိုးရှိစေမှာဖြစ်ပြီးထိုင်ဝမ်ရဲ့လုံခြုံရေးကိုထိခိုက်စေမှာဖြစ်တယ်လို့ထိုင်ဝမ်ပြည်သူတွေရဲ့အကျိုးကိုလည်းထိခိုက်စေမှာဖြစ်ပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်စစ်တပ်အနေနဲ့လိုအပ်တယ်လို့တုံ့ပြန်ဆောင်ရွက်တော့မှာဖြစ်တယ်လို့လည်းတရုတ်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်အခုလိုထောက်ပံ့တာဟာထိုင်ဝမ်ကိုအချုပ်အခြာအာဏာပိုင်အဖြစ်အတိအမှတ်ပြုတာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကတော့ပြောဆိုပါတယ်ထိုင်ဝမ်နဲ့ဆက်ဆံရေးဥပဒေပြဋ္ဌာန်းချက်နဲ့တရုတ်ပြည်တပည့်တဲ့မူအတိုင်းဆက်လက်ရပ်တည်နေကြောင်းနဲ့ထိုင်ဝမ်ရဲ့ကိုယ်ကိုယ်ခုခံကာကွယ်ရေးအတွက်သာကူညီတာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောဆိုထားပါတယ်ထိုင်ဝမ်ရေလက်ကြားတည်ငြိမ်အေဂျင်စီကိုအမေရိကန်ပြည်ထောင်စုကလိုလားကြောင်းနဲ့ဒါဟာဒေတာတွင်းနဲ့ကမ္ဘာလုံးရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အရေးကြီးတယ်လို့အမေရိကန်ကပြောဆိုထားပါတယ်။ထိုင်ဝမ်ကို F-16 တိုက်လေယာဉ်နဲ့အပါအဝင်အမေရိကန်ဒေါ်လာတန်900ဘူးစစ်လက်နက်ပစ္စည်းတွေရောင်းချပေးဖို့ကိုလည်းဩဂုတ်လ23ရက်နေ့တုန်းကအမေရိကန်အစိုးရကခွင့်ပြုခဲ့ပါတယ်။အခုလိုအချိန်မှာပဲအင်ဒိုနီးရှားနဲ့အမေရိကန်ဦးဆောင်ပေးဒေတာတွင်းနိုင်ငံတွေပါဝင်တဲ့ Super Garuda Shield လို့အမည်ပေးထားတဲ့ကူတွဲစီရေးလေးကျင့်မှုတရက်ကိုအင်ဒိုနီးရှားနိုင်ငံမှာဩဂုတ်လ31ရက်နေ့မှာစတင်ခဲ့ပါတယ
် Latihan kali ini akan dilaksanakan selama 14 hari 2 minggu
ဒီစီရေးလေးကျင့်မှုဟာနှစ်ပတ်ကြာမှာဖြစ်ပြီးနိုင်ငံပေါင်း18နိုင်ငံပါဝင်မှာဖြစ်ပါတယ်နိုင်ငံ6နိုင်ငံကစစ်တပ်တွေဆီလွတ်ခဲ့ပြီးစစ်တပ်နိုင်ငံကတော့လေးလာသူအဖြစ်တက်ရောက်မှာဖြစ်ပါတယ်လို့အင်ဒိုနီးရှားစစ်တပ်အကြီးအကဲယူဒိုမာဂိုနိုကပြောဆိုသွားခဲ့တာပါအင်ဒိုနီးရှားစစ်သား 2,800 အမေရိကန်စစ်သား 2,100 နဲ့ဩစတြေးလျဂျပန်စင်ကာပူတပ်ပေါင်းစုအင်အား 1,000 ပါဝင်မှာဖြစ်ပြီးအင်ဒိုနီးရှားရေပိုင်နက်နဲ့ဆူရာဘာရာအရှေ့ဂျာဗာကျွန်းနဲ့ဗနူဝန်ဂီဒေသတွေမှာပြုလုပ်မှာဖြစ်ပါတယ်။ဒီစီရေးလက်ချက်မှုမှာထူးခြားချက်အဖြစ်ပြင်သစ်နဲ့ဗြိတိရှစစ်တပ်တွေလည်းပါဝင်လာပါတယ်။ဒါအပြင်ဘရူနိုင်း၊ဘရာဇီး၊ကနေဒါ၊ဂျာမနီ၊အိန္ဒိယ၊မလေးရှား၊နယ်သာလန်၊နယူးဇီလန်ပပူအာနယူဂျီနီဖိလစ်ပိုင်တောင်ကိုရီးယားတီမောလစ်နိုင်ငံတွေကလေးလာသူအဖြစ်ပါဝင်မှာဖြစ်ပါတယ်။အင်ဒိုနီးရှားဟာတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်ပြီးတရုတ်ရဲ့နယ်မြေသတ်မှတ်မှုနဲ့စီးရီးတိုးချဲ့မှုတွေကြောင့်တောင်တရုတ်ပင်လယ်ပြင်အတွင်းတင်းမာမှုတွေရှိနေကြတယ်ဖြစ်ပါတယ်။ဒီချိန်ထဲမှာပဲဂျပန်ကာကွယ်ရေးဝန်ကြီးဌာနကလာမယ့်2024ခုနှစ်စစ်အသုံးစရိတ်ကိုအမေရိကန်ဒေါ်လာ 52.69 ဘီလီယံတိုးမြင့်ပေးဖို့ဩဂုတ်လ31ရက်နေ့မှာပဲတောင်းခံလိုက်ပါတယ်ဒီပမာဏဟာလက်ရှိစစ်အသုံးစရိတ်ထက်73ရာခိုင်နှုန်းကျော်တိုးမြင့်တောင်းခံလိုက်တာဖြစ်ပါတယ်တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့စီးရေးချင်းချောင်းမှုတွေတိုးလာနေချိန်မှာဂျပန်ကာကွယ်ရေးဝန်ကြီးဌာနကအသုံးစရိတ်ကိုတိုးမြင့်ဖို့တောင်းခံလိုက်တာပါဂျပန်ဟာစစ်အင်အားတိုးချဲ့ဖို့9နှစ်အတွင်းအမေရိကန်ဒေါ်လာ295ဘီလီယံအသုံးပြုဖို့ရာထားထားပါတယ်။လာမယ့်2024ခုနှစ်အတွင်းအမေရိကန်ဒေါ်လာ6ဘီလီယံကျော်ဘိုးကိုရေပြင်မှဝင်ဟင်ပစ်မစ်ဆိုင်းတုံးတွေအပါအဝင်လက်တက်ခဲယံတွေထုတ်လုပ်ဖို့စီမံချက်ပြုလုပ်ထားပါတယ်။ဒေတာတွင်လုံခြုံရေးဆိုင်ရာချိန်ချောက်မှုတွေရှိလာနေတဲ့အတွက်2022ခုနှစ်က GDP ပြည်တွင်းထုတ်လုပ်မှုတန်ဖိုး5ထရီလီယံကျော်ရှိတဲ့ဂျပန်ဟာလာမယ့်2028ခုနှစ်အရောက်မှာကာကွယ်ရေးအသုံးစရိတ်ကို GDP ထုတ်လုပ်မှုတန်ဖိုးရဲ့နှစ်ရာခိုင်နှုန်းအထိအသုံးပြုဖို့ရာထားချက်ရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။ကိုစောမှုကျော်စုစည်းတင်ပြခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တင်ပြနေတဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကုဆက်ပြီးလေယာဆက်ပြေးသတင်းတွေဘက်ကိုလှည့်အောင်ပါ။လေယာစီးပွားသတင်းများအစီအစဉ်မှာပြပစံတင်ပို့မှုကိုစက်တမတရက်ကစပြီးယာယီရနာလိုက်တဲ့နောက်ပိုင်းနောက်ဆက်တွဲအခြေအနေပြိုကျပျက်စီးခဲ့တဲ့မြဝတီကော့ခရီအာရှလမ်းပိုင်းပြန်ပွင့်လာပြီမဲ့ရင်ကျောပိတ်ဆို့ပြီးဖြစ်နေတဲ့အခြေအနေစတဲ့ပြည်တွင်းကနောက်ဆုံးရလေယာစီးပွားဆက်ဆက်သတင်းတွေကို Farmers Time Media ကဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆက်ပြူရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်တော့လေယာစီးပွားသတင်းတွေကိုကုချွန်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်။
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဉ်စိုက်ပျိုးနှင့်စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့တည်နေတဲ့မှာတော့ပြပစံတင်ပုံမှုကိုစတိမာလာတရက်နေ့ကနေစပြီးယာယီရနာလိုက်တယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်ပြည်ရေးစံစိန်တို့အစမတန်မြင့်တဲ့နေရာကိုထိန်းချုပ်ဖို့အတွက်ပြပစံတင်ပုံမှုကိုစတိမာလာတရက်နေ့ကနေစပြီး45ရက်ခန့်ယာယီရနာသွားမယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်စံတင်ပုံမှုကိုပင်လယ်ရေကြောင်းနဲ့နေဆက်လမ်းကြောင်းအလုံးကနေရနာထားမှာဖြစ်ပြီးမိုးစွားလှန်လှန်ထွက်ရှိမယ်အောက်တိုဘာလ15ရက်နေ့မှသာပြန်လည်တင်မိုးခွင့်ရရှိမှာဖြစ်ပါတယ်စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်စော်မင်းထွန်းကတော့မြင့်တက်နေတဲ့စံစင်းတို့ကိုပြန်လည်ကြဆင်းလာစေဖို့မူဝါဒအရဈေးကွက်ထိန်းချုပ်မှုတွေလှုပ်ဆောင်နေတာဖြစ်တယ်လို့ဩဂုတ်လ21ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်စံတင်မိုးမှုရနာမဲ့ကိစ္စနဲ့ပတ်သက်ပြီးမူဆယ်စံစဘာကုန်စီတိုင်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကအခုလိုတုံ့တက်ပါတယ
်ဖြည့်တွင်းမှာစံသေးတွေကဘယ်လိုမကြိုစဘူးအောင်ကြီးမြင့်နေတယ်မြင့်တက်နေတယ်ဘယ်လိုစပိတ်ရာဒီရာပေါ်ကန်ဒီနီဒီချိန်မှာဘာဖြစ်မလဲဆိုတော့ဟိုအစ်ဖို့ပို့တဲ့ဟာကိုဖြစ်နိုင်မယ်ဆိုတော့စတေဘာတရက်နေ့ကနေပြီးတော့အော်တိုဘာ15ရက်နေ့လောက်ပြီဟို45ရက်လောက်ကိုယာယီရက်နားမယ်ဆိုတော့စီစဉ်ထားပါတယ်ဒီကဘာကြောင့်လဲဆိုတော့ဖြည့်တွင်းမှာစာရေးချစီချင်တဲ့ကြီးရဲ့အမှုလို့ဆောင်ရရဆိုဖြစ်ပါတယ်ဒီအော်တိုဘတ်ဆာကတော့ပြည်ဆိုရင်တော့စာရေးကဖျက်ပြဲပို့ပြီစာရေးဖျက်ပြဲပို့ပြီဆိုရင်တော့ဒါအစ်ဆိုးကိုပြန်လည်ဖတ်တင်မှာဖြစ်ပ
ါပြည်ရေးစံစိန်းတို့နေမြင့်တက်နေရာကြောင်းနေဆက်ဆံကုန်တဲ့အများစုကမြမတရုတ်နေဆက်ကနေစံတင်မှုမှုကိုအခုနှစ်မေလလောက်ကလေးကရနာထတာဖြစ်တယ်လို့ကုန်တယ်တွေကဆိုပါတယ်တရုတ်ကုန်တယ်တွေပြီးနိုင်တဲ့စံစည်းကပြည်တွင်းမှာဖြစ်ပေါ်နေတဲ့စံစည်းနဲ့ရှင်တွက်ချိန်မကိုက်လို့ကုန်တယ်တွေကစံတင်မှုမှုကိုရပ်ထားကြတာဖြစ်ပါတယ
်ဖြစ်တဲ့ဒါဆက်ပြုစီကြီးနေတာလည်းပါတယ်အထက်နှုတ်ရောတာလည်းပါတယ်နောက်တော့ပြည်ပတင်မှုမှုနည်းနည်းလေးများပါတာလည်းပါတယ်ဒီအချက်တွေတော့အခုစံစည်းတွေကဖြစ်ပါလိမ့်မယ်ဒီချိန်မှာတော့စံတက်ကမပေါ်သေးဘူးဆောင်းဟောင်းကလည်းပြတ်သွားပြီးဖြစ်တဲ့အချင်းဖြစ်တဲ့အတွက်ပြည်တွင်းမှာဈေးပို့ပြီးမြင့်လာမှာကြောက်လို့အခုလို့ဟိုအစ်ထိုးဇာကြီး45ရက်ရက်နားထားခြင်းဖြစ်ပါတယ်ဒီဘာဒီပဲလက်ရှိသေးတဲ့တော့အောက်ဆက်သွားမယ်ပြောချင်တယ်သူလေးဘယ်ရည်ဘယ်ရည်ဘယ်ရည်ဘယ်လောက်ချမယ်ဆိုတာမပြောနိုင်ပါဘူးဈေးရတော့လက်ရှိပေါက်သေးတဲ့ဈေးကြပါခိုင်းပ
ါဆန်စင်းတို့မြင့်တက်နေမှုကိုထိန်းကြောက်နိုင်ဖို့မြန်မာနိုင်ငံစံစဘာအသင်းချုပ်နဲ့ပူးပေါင်းပြီးစံကိုပြည်သူတွေထံတိုက်ရိုက်ရောင်းချခြင်းအပြင်နိုင်ငံတော်ကလည်းအရန်စံဝယ်ယူစုဆောင်းတာတွေကိုလည်းပြုလုပ်နေရလို့စီးပွားရေးနဲ့ဦးသက်ရောင်းဝယ်ဝန်ကြီးဌာနအမြင့်အတွင်းဝင်ဦးမင်းမင်းကပြောကြားထားပါတယ်အခုရပိုင်းဈေးကွက်အတွင်းမှာရှေဘူပေါ်ဆန်းမွေးတိတ်ကို3,900ကျပ်ကျော်အထိမြင့်တက်နေရဖြစ်ပြီးပြည်ရင်းကအခြေခံလူဒန်းစားတွေစားသုံးမှုများတဲ့ရက်60ဆန်းချမ်းကတိတ်ကို7,500ကျပ်ဝန်းကျင်ပေါက်ဈေးရှိနေပါတယ
်။ကျန်တဲ့ကိုတတိယကျော်ဈေးပေးဝယ်ယူသွားမယ်လို့တရားစီရင်ရေးကထုတ်ပြန်ထားပါတယ်။အခုနှစ်ကျန်တဲ့ရာဒီမှာကျန်တဲ့ကိုကျပ်3,000ကျော်ထိဈေးပေးဝယ်ယူသွားမယ်လို့တရားစီရင်ရေးကအတည်ပြုထားကြောင်းကျန်ဆိုင်တောင်သူတွေကပြောပါတယ်။ရှမ်းပြည်နယ်နောက်ချိုမြို့မှာရှိတဲ့ငွေကြီးပလဲတရားစီရင်ရေးကစက်ရုံရောက်ဈေးကျန်တဲ့ကို3,000ကျပ်သတ်မှတ်ထားပြီးပြည်မြို့နယ်မှာရှိတဲ့နဝတိတရားစီရင်ရေးကတော့အဖူးမြင့်ကင်းစင်ပြီးတက်ရှင်လက်ဆက်တဲ့ကျန်တဲ့ကိုကျပ်3,000ထက်ဈေးပေးဝယ်ယူသွားမယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာလာမယ့်နှဝေဘာလနဲ့ဒီဇင်ဘာလတွေကစလို့ကြံခုတ်ရသည်ရရှိလာတော့မှာဖြစ်ပြီးတရားစီကနိုင်ငံတကာမှလည်းမြင့်တက်နေကြတယ်။စစ်ရုံတွေဘက်ကဈေးပို့ပြီးဝယ်ယူနိုင်ဖို့ပြင်ဆင်နေကြတာဖြစ်တယ်လို့စကိုင်းတိုင်းကကျန်စိုက်တောင်သူခွန်ဝင်းနိုင်ကပြောပါတယ်။လက်ရှိကမ္ဘာတရားစီကွက်မှာတော့တရားသက်တမ်းကိုအမေရိကန်ဒေါ်လာ900ကျော်အထိပေါက်ဈေးရှိနေပြီးရန်ကုန်စီကွက်မှာတော့တရားသပိတ်တောင်ကို3,300ကနေ3,650ကျပ်အထိပေါက်ဈေးရှိနေပါတယ်။
မြောက်ရီကော့ဂရီအာရှလန်ပြန်ဖွင့်လိုက်ပြီမဲ့ရင်းပိတ်ဆုပ်မှုတွေဖြစ်ပေါ်နေပါတယ်မြောက်ရီကော့ဂရီအာရှလန်ကိုပြန်လည်ဖွင့်လိုက်ပြီမဲ့လမ်းပိုင်းတွန်းလာမှုအခက်အခဲတွေရှိနေတဲ့အကြောင်းရင်းလမ်းကြောင်းပိတ်ဆုပ်မှုတွေဖြစ်ပေါ်နေပြီးလမ်းမှာအချိန်ကြာမြင့်စွာစောင့်ဆိုင်နေရတယ်လို့ကားသမားတွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကအာရှလန်ဘက်ကပြိုကျခဲ့တဲ့နေရာတွေမှာအတက်အဆင်းကို2နာရီစီအလှည့်ကြဖြတ်တန်းရတာလမ်းပိုင်းဂရုတစိုက်မောင်းရတာစတဲ့အခက်အခဲတွေကြောင့်ဖန်အံမြောက်ပြီးခရီးစဉ်ကနှစ်ရက်ခန့်ကြာမြင့်နေရလို့ကုန်ကားမောင်းသူကိုမင်းမြက်ကပြောပါတယ်။အာရှလမ်းပိုင်းကမီးပြိုကျခဲ့တဲ့နေရာမှာတံတားအစ်တစ်စင်းကိုတိစောက်နေပြီးအဲ့တံတားတိစောက်မှုရာလုံးကြီးပြီးစီးမှသာသွားလာရင်းနဲ့ကုန်တယ်မှုအပိုင်းပုံမှန်နီးပါးပြန်ဖြစ်လာပဲရှိတယ်လို့ကုန်တယ်တွေကခန့်မှန်းထားကြပါတယ်။ မြန်မာနိုင်ငံကပြောင်းကိုထိုင်းနိုင်ငံကဖေဖော်ဝါရီကနေဩဂုတ်30ရက်နေ့အထိအကုန်ကင်းလွတ်ခွင့်နဲ့ဝယ်ယူသွားဖို့သဘောတူထားပေမဲ့အာရှလမ်းမမှာနှစ်ပတ်ကျော်တွားလာခင်ပြိပင်ခဲ့တာကြောင့်နင်းနာမှုတွေရှိခဲ့တယ်လို့ပြောင်းကုန်တဲ့တဝူကပြောပါတယ်။မြောက်ရီကော်ဂရီအာရှလမ်းမှာမြေပြိုကျမှုတွေဖြစ်ပေါ်ခဲ့တဲ့ဩဂုတ်လ9ရက်နေ့ကနေ24ရက်နေ့အထိကားတွားလာခင်ပြိပင်ခဲ့ပြီးဩဂုတ်လ25ရက်နေ့မှာသာဖြတ်သွန်းတွားလာခင်ပြေးခဲ့တာဖြစ်ပါတယ်။
Farmers Time Media ကဝိုင်းတော်သားတွေတင်ဆက်ခဲ့တဲ့လေယာစက်ပျိုးရေးစီးပွားသတင်းတွေပါအခုတော့အပူချိန်မြင့်တက်မှုနဲ့ကလေးငယ်တွေနဲ့ချမ်းမာရေးကြောင်းဆက်ကြည့်အောင်ပါတောင်အရှနိုင်ငံကကလေးငယ်တွေဟာတခြားဒေသကကလေးတွေထက်ပြင်းထန်လာတဲ့အပူချိန်နဲ့ပုံမရင်ဆိုင်နေရပါတယ်ကဘာကြီးပုံမပူပြင်းလာနေတဲ့အချိန်မှာဒေသရင်းသန်းနဲ့ချီတဲ့ကလေးငယ်တွေရဲ့အသက်ဘေးသာမကပဲရှေ့အနာဂတ်အတွက်လည်းချိန်ချောက်မှုတွေဖြစ်နေပါတယ်ဥရုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်ခင်ဗျာ
The era of global warming has ended. The era of global boiling has arrived.
ကမ္ဘာပူနွေးမှုကာလကတော့အဆုံးသတ်သွားပြီးပွက်ပွက်ဆူအောင်ပူတဲ့ကာလတွေကိုစတင်ရောက်လာပါပြီ။လေထုကလည်းအသက်ရှူလို့မရတော့အောင်ညင်ညမ်းလာပါပြီ။ရုပ်ကျွင်းလောင်စာထုတ်ယူသုံးဆွဲရာကရလာတဲ့အကျိုးအမြတ်တွေရနေတာကိုရောဥရုယာသီပြောင်းလဲမှုအရေးဆောင်ရွက်မှုတွေပြက်ကွက်နေတာမျိုးဆက်ပြီးတော့လက်ခံနေလို့မဖြစ်ပါဘူး။
ဒါကတော့လက်ရှိကြုံနေရတဲ့ရာသီဥတုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုကုလသမဂ္ဂအတွင်းမှုချုပ်ကသတင်းထောက်တွေကိုပြောဆိုသွားတာပါခုလိုကမ္ဘာတစ်ဝှမ်းရာသီဥတုတွေဆိုးဝါးလာတဲ့တံကိုအများဆုံးရင်ဆိုင်နေရတာကတော့နှုတ်ဆွအရွယ်ကလေးငယ်တွေလမ်းလျှောက်သက်စကလေးတွေနဲ့တက်ကြီးရွယ်အိုတွေဖြစ်ကြပါတယ်အဲ့ဒီအထက်မှာမှတောင်အာရှနိုင်ငံတွေကကလေးငယ်တွေကအများဆုံးပါဒေသရင်းကလေးငယ်88ရာခိုင်နှုန်းလောက်ကနေ့အပူချိန်35ဒီဂရီဆဲလ်ဆီယပ်ကျော်နဲ့ရင်ဆိုင်နေကြပြီးတော့ကလင်းငယ်၄ယောက်မှ၃ယောက်နှုန်းဖြစ်ပါတယ်2023ဇူလိုင်လဟာကမ္ဘာမှာအပူဆုံးကာလရောက်ခဲ့တဲ့အတွက်အာရှတိုက်ကကလေးတွေအပါအဝင်ကမ္ဘာအရရက်ကကလေးတွေရဲ့အနာဂတ်အတွက်စိုးရင်တနေလဲထွက်လာပါတယ
် Extreme heat takes the greatest toll on those least able to manage its consequences
ပြင်းထန်တဲ့အပူချိန်ဟာသူ့အကျိုးဆက်ကိုရင်ဆိုင်ဖြည့်ရှင်းနိုင်ခြင်းမရှိတဲ့သူတွေအပေါ်အကြီးမားဆုံးတက်ရောက်မှုရှိပါတယ်။တက်ကြီးရွယ်အိုတွေ၊နှုတ်ဆွအရွယ်ကလေးတွေနဲ့လမ်းလျှောက်တတ်ဆကလေးတွေ၊ဆင်းရဲနွမ်းပါတဲ့သူတွေနဲ့အင်ဂျီယာမဲ့ဖြစ်နေသူတွေပါ။နောက်ပြီးပြင်းထန်တဲ့အပူချိန်ကပြည်သူ့ကျန်းမာရေးစောင့်ရှောက်မှုစနစ်အပေါ်မှာလည်းကြီးမားတဲ့ဝင်တုပ်ဝင်ပိုးတွေဖြစ်လာစေပါတယ်။
2020ခုနှစ်ကနောက်ဆုံးကောက်ယူထားတဲ့စစ်တမ်းအရဆိုရင်တော့တောင်အာရှနိုင်ငံတွေကအရွယ်မရောက်သေးတဲ့ကလင်းငယ်28ရာခိုင်နှုန်းအပူချိန်မြင့်တက်မှုတွေနဲ့ရင်ဆိုင်နေရတာကိုတွေ့ရှိခဲ့ပါတယ်။လက်ရှိမှာတော့တောင်အာရှနိုင်ငံတွေဟာကမ္ဘာမှာအပူချိန်အမြင့်ဆုံးရှိတဲ့နိုင်ငံတွေမဟုတ်ကြသေးပါဘူး။ဒါပေမဲ့လည်းလက်ရှိဖြစ်နေတဲ့အပူချိန်နဲ့တောင်အားနွယ်တဲ့ကလင်းငယ်တွေရဲ့အသက်အတွေ့အငြင်းရှိပါတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရမွန်ွယ်အဖွဲ့ UNICEF ရဲ့တောင်အာရှဒေသဆိုင်ရာညွှန်ကြားရေးမှူးစန်ဂျေဝီဆက်ကာရာကပြောပါတယ်။ကလင်းငယ်တွေနဲ့ဥတုရာသီပြောင်းလဲမှုအငြင်းရဲ့အရေးလှိလာထားတဲ့ UNICEF ရဲ့ CCRI အညွန်ကိန်းတွေအရအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မယ်လ်ဒီဗက်စ်နဲ့ပါကစ္စတန်နိုင်ငံကကလင်းငယ်တွေဟာရာသီဥတုပြောင်းလဲမှုရဲ့ပြင်းထန်တဲ့အကျိုးဆက်ကိုရင်ဆိုင်နေရပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းကစစ်နဲ့ဂျက်ကိုဘာဘာမျိုးတို့ဟာ2022ခုနှစ်ဇွန်လအတွင်းအပူချိန်40ဒီဂရီဆဲလ်ဆီယပ်အထိရောက်ခဲ့ပြီးတော့ကမ္ဘာမှာအပူဆုံးမြို့တွေဖြစ်ခဲ့ပါတယ်။ဒေသခံနှစ်တန်းလောက်သူရဲ့ရေတိုးရေရှည်ကျန်းမာရေးအပေါ်မှာလည်းတရားမှုတွေရှိလာခဲ့တာပါ။လသာအရွယ်ကလေးတွေ၊လမ်းလျှောက်သက်စာကလေးတွေနဲ့အာဟာရချို့တဲ့ကလေးတွေအပြင်ကိုယ်ဝန်ဆောင်အမျိုးသမီးတွေနဲ့တက်ကြီးရေအိုတွေအတွက်ပိုးပြီးတော့ဆိုးရိမ်မှုတွေရှိနေကြပါတယ်
။ One of the main concerns is dehydration.There are certain populations that are mostly affected.
အပူချိန်ပြင်းတဲ့အခါခန္ဓာကိုယ်ရဲ့ရေဓာတ်ချို့တဲ့လာပါတယ်။ကလေးငယ်တွေနဲ့တက်ကြီးရေတွေမှာပိုးဖြစ်တတ်ပါတယ်။ကလေးတွေကရေငတ်တာကိုမပြောတတ်တာ၊ကိုယ်တိုင်ရေရှာပြီးမတောက်တတ်တာလည်းရှိပါတယ်။တချို့တက်ကြီးရေတွေမှာလည်းတစ်ခါတလေတောက်စရာရေမရှိတာမျိုးလည်းဖြစ်တတ်ပါတယ်။နောက်ပြီးအပူချိန်ပြင်းလို့သွေးတိုးလာတာကိုတောက်ရမဲ့သွေးကျစေမရှိတာမျိုးလည်းရှိပါတယ်။ဒါ့အပြင်နေပူစခါထဲမှာလောက်ကင်စားတောက်ရတဲ့လူတွေနဲ့အာကစားသမားတွေကိုလည်းထိခိုက်တတ်ပါတယ်။
အစင်းစတေဒါမှာ2022ခုနှစ်အောက်တိုဘာလကဆုံးရှုံးမှုကြီးမားလာတဲ့ရေကြီးရေရှောင်မှုနဲ့ကြုံခဲ့ရပြီးတဲ့နှစ်အကြာ2023ဇွန်လအထက်မှာတော့ဒီဒေသကကလေးငယ်ပေါင်း8သိန်းကျော်နဲ့တက်ကြီးရွယ်အိုတို့ဟာပြင်းထန်လာတဲ့အပူချိန်နဲ့ရင်ဆိုင်ရပြန်ပါတယ်။မိုးရွာသည့်ထဲမှာတော့အပူတန်းကကလေးတွေအတွက်အန္တရာယ်ရှိပါတယ်။သူတို့ရဲ့ခန္ဓာကိုယ်လေးတွေကအပူချိန်အတက်အကျအလိုက်အလင်းတင့်တယ်လို့လိုက်ပြီးတော့မပြောင်းနိုင်တယ်လို့ကိုယ်ရဲကအပူငွေတွေကိုလည်းထုတ်မပြစ်နိုင်ကြပါဘူး။ ဒါကြောင့်အပူချိန်တက်တာနှလုံးခုန်ယုတ်တဲ့မြန်လာတာကြွက်တက်တာခေါင်းတွေထိုးကြိုက်တာစိတ်ဝေစဝါဖြစ်လာတာခန္ဓာကိုယ်ရဲကအစိတ်အပိုင်းတွေပျက်စီးလာတာခေါင်းမိုးတာနဲ့မေမျောသွားတာမျိုးတွေဖြစ်တတ်ပါတယ်။နှုတ်ဆွအရွယ်ကလေးတွေဆိုရင်တော့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုအားနည်းပြီးတော့အကြောအားနည်းတာအပြင်နှလုံးရောဂါတွေပါဖြစ်လာတတ်တယ်လို့ပညာရှင်တွေကသတိပေးနေပါတယ်။အပူချိန်သိပ်ပြင်းတဲ့ဒေသကကိုယ်ဝန်ဆောင်မိခင်တွေမှာတော့လမပြည့်ပဲမိဖွားတာတွေးတိုးတာနဲ့အကြောဆွဲတာတွေကလေးအသေးမွေးတာမျိုးစတဲ့ကျန်းမာရေးအပေါ်ထိခိုက်နိုင်ခြင်းရှိပါတယ်။အသိပညာပေးတာနဲ့ကြိုတင်ပြင်ဆင်မှုတွေရှိမှာပဲအပူတန်ရဲ့အန္တရာယ်ကိုကာကွယ်နိုင်မှာဖြစ်ပါတယ်။သိပ်ပူပြင်းလာတဲ့ကာလတွေမှာအပူချိန်ကိုသတိပြုကြဖို့ကြိုတင်ကာကွယ်မှုတွေလုပ်ကြဖို့အပူချိန်ကြောင့်ဖြစ်လာတဲ့လက္ခဏာတွေကိုသတိပြုဖို့လဲ UNICEF ကသက်ဆိုင်ရာလူမှုအတိုင်းဝိုင်းနဲ့ကျန်းမာရေးလှုပ်သားတွေကိုအသိပညာပေးနေတာပါ။ရင်နှင်းတဲ့သဘာဝဓာတ်ငွေအပြင်ကြောင်မီသွေးတို့လိုရုပ်ကျွင်းလောင်စာအသုံးပြုရာကထွက်လာတဲ့ဓာတ်ငွေတွေဆက်ရုံအလုံးရုံနဲ့ရှင်ပေါင်းဆောင်ကထွက်လာတဲ့ဖလုံအိမ်တန်းငွေတွေကြောင့်ကပအပူချိန်တွေမြင့်တက်လာတာဖြစ်ပါတယ်။ဒါကြောင့်လဲဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးချက်ချင်းဆောင်ရတာမလို့ရင်တော့ကလေးငယ်တွေတီလိုအာနီတွေနဲ့ရှေ့ဆက်ပိုးပြီးတော့ရင်ဆိုင်ရလိုက်မယ်လို့လဲသူတည်တီတွေကသတိပေးပါတယ်။ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးနှစ်စဉ်စည်းဝေးတိုင်ပင်ကြတဲ့ဥတုရာသီညီလာခံစတင်မှုလပိုင်းအလိုဇူလိုင်လထဲမှာပဲကပမှာမှတ်တမ်းတင်ခဲ့သမျှအပူဆုံးအဆင့်ကိုပထမဆုံးရောက်ရှိလာခဲ့တာလည်းဖြစ်ပါတယ်။ကျမနော်ပ
ါဥဒုရာသီနဲ့နာဂကပအစီအစဉ်ကိုနန်းလောင်တင်ဆက်ခဲ့တာပါ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေထုတ်လွှင့်ချက်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bambi.voanews.com ရဲ့ပင်မစာမျက်နှာလက်ရပင်မှာတွေ့နိုင်တဲ့ဓာတ်ရိုက်နားဆင်နိုင်တဲ့အောက်မှာနေ့စဉ်သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုတွေကိုကဏ္ဍအလိုက်လွယ်တကူပြန်လည်ကြည့်ရှုနိုင်ပါတယ်အခုတော့ကြံနေတဲ့ချိန်တွဲမှာသတင်းအချင်းချုပ်ကိုကိုစော်မှုကျော်ပြပြပေးပါဦးခင်ဗျာ
လာမယ့်စက်တင်ဘာလ12ရက်ကနေ15ရက်အထိမြန်မာနိုင်ငံနေပြည်တော်မှာအာဆီယံလီဒါဦးစီးချုပ်များဆွေးနွေးပွဲကိုကျင်းပဖို့အာဆီယံရဲ့ဆုံးဖြတ်ချက်ဟာစစ်ရာဇဝတ်မှုကျူးလွန်နေတာကိုအားပေးအားမြောက်ပြုရကြတယ်လို့လူအခွင့်အရေးစောင့်ကြည့်အဖွဲ့ဖြစ်တဲ့ Justice for Myanmar အဖွဲ့ကဝေဖန်ပြောဆိုလိုက်ပါတယ်။အာဆီယံရဲ့ကာကွယ်ရေးနဲ့လူမျိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုဟာစစ်ရာဇဝတ်မှုကျူးလွန်သူတွေကိုတရားဝင်အသိအမှတ်ပြုရကြတယ်လို့အားပေးအားမြောက်ပြုရကြတယ်လို့လည်း Justice for Myanmar အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်အရသာပြည်သူတွေကိုလေကြောင်းကအပြင်းခံတိုက်ခိုက်နေတဲ့အတွက်ထောင်ထဲချီတဲ့အရသာတွေတည်ဆုံခဲ့ရတယ်လို့လည်းဆိုပါတယ်။မြန်မာအရေးဆောင်ရွက်ခဲ့သူအမေရိကန်လွတ်တော်အမတ်ဟောင်းဘေးရစ်ချစ်ဆင်ဟာအသက်85နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။သူဟာ1990ကျော်နှစ်တွေနောက်ကစပြီးမြန်မာပြည်ကိုလာရောက်ခဲ့ဘူးပါတယ်။ဒေါက်ဆန်းစုကြည်နယ်ရောတွေ့ဆုံခဲ့တယ်လို့စစ်ဗိုလ်ချုပ်တွေနဲ့ပါတွေ့ဆုံခဲ့သူဖြစ်ပါတယ်။2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်မြန်မာနိုင်ငံကိုထပ်မံသွားရောက်ခဲ့တဲ့အတွက်သူ့အပေါ်မှာဝေဖန်မှုတွေလည်းရှိခဲ့ပါတယ်။တရုတ်ရဲ့ကမ္ဘာပတ်ကုန်သွယ်ရေးလမ်းကြောင်းအစီအစဉ်ဖြစ်တဲ့ Belt and Road အစီအစဉ်မှာအီတလီရဲ့ပါဝင်ရင်းနှီးမြှုပ်နှံမှုဟာအချင်းပွဲအဖွဲ့အားဖြစ်နေပြီးအီတလီမျှော်လင့်ထားတယ်လို့ဖြစ်မလာဘူးလို့တရုတ်ပြည်ကမကြမီသွားရောက်တော့မဲ့အီတလီနိုင်ငံခြားရေးဝန်ကြီးအန်တိုနီယိုဒူချာနီကစနေနေ့မှာပြောဆိုခဲ့ပါတယ်။အီတလီဟာတရုတ်ရဲ့ကမ္ဘာပတ်ကုန်သွယ်ရေးလမ်းကြောင်းအစီအစဉ်ကိုလက်ခံထားတဲ့တခုတည်းသော G7 ဆက်မှုဖွံ့ဖြိုးပြီးနိုင်ငံဖြစ်ပါတယ်။မွန်ဂိုလီးယားနိုင်ငံမြို့တော်ဥလန်ဘာတော်ကိုရောက်ရှိနေတဲ့ပုဂ္ဂိုလ်ဟန်မကြီးဖရန်စစ်ကိုတရားဝင်ကြိုဆိုတဲ့အခမ်းအနားတစ်ခုစနေနေ့ကကျင်းပရမှာတရုတ်နိုင်ငံအလံတွေဝေဟမ်းပြီးကြိုဆိုခဲ့ရတဲ့တရုတ်နိုင်ငံကလာတဲ့ကက်သလစ်ဘာသာဝင်တချို့ကိုတွေ့မြင်ခဲ့ရပါတယ်
။သတင်းချင်းချုပ်ကိုကိုစော်မူကျော်ကအကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းရုပ်တန်ဖန်းအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Helen Curadian တို့ဖြစ်ပါတယ်။VOA American တန်ရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါစေခင်ဗျာဒီကနေ့မနေ့အစီအစဉ်တွေကို Radio ပြင် VOA Website YouTube Facebook စာမျက်နှာတွေတရိုက်ကြည့်ရှုနားဆင်ခဲ့ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ် VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တယ်ဆိုရင်လည်းဖိတ်ခေါ်ပါတယ်ခင်ဗျာတောတာရှင်နေတဲ့ကမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းသောကခံသိမ်းငြိမ်းချမ်းပါစေခင်ဗျာကျွန်တော်ကတော့ညီညာရေးပါ
This program has come to you from the Voice of America, Washington.